Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်ပါခင်ဗျာဒီဇင်ဘာလ28ရက်ပို့ထုတ်နေ့ညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်ပေးနေပါပြီမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုတော့တိုင်းနိုမီတာ30နှစ်တိုင်းနိုမီတာ51နဲ့တိုင်းလက်မီတာ190တို့ကနေတိုက်ရိုက်နားဆင်နိုင်ကြသလို VOA မြန်မာပိုင်းရဲ့ Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းတိုက်ရိုက်နားဆင်ကြည့်ရှုနိုင်ကြပါလိမ့်ခင်ဗျာဒီကနေ့မှာအစီအစဉ်မူဖြစ်တဲ့ကျွန်တော်ဇော်ဝင်းလိုင်ကဆောင်ရွက်ပေးတော့မှာပါ
အနေခတဲ့ကိညာရပါစေကျွန်တော်တမောင်သားမှာဒီနေ့တက်လာတဲ့သတင်းတွေနဲ့မိတ်ဆက်ပေးကြရစေရုရှားကဒီနေ့ဗိုလ်တုနေတိုက်ခိုက်ခဲ့ရမှာယူကရိန်းတောင်ပိုင်းခန်ဆာမြို့ကအရက်ပက်ပြစ်မှတ်တွေပါဝင်ခဲ့တယ်လို့ယူကရိန်းစစ်တပ်ကပြောလိုက်ပါတယ်အမေရိကန်ပြည်ထောင်စုမှာနယူးယောက်ပြည်နယ်ထဲကတမျိုးလုံးလည်ပတ်မှုရပ်သွားရအောင်နှင်းမုံတိုင်းတန်ခံထားရတဲ့ဘာဖလိုမြို့မှာရှင်းလင်းရေးတွေစတင်နေပါပြီအသက်65နှစ်ရှိပြီဖြစ်တဲ့ရခင်ပေါ်ယဟန်မင်းကြီးဗနက်ဒိတ်ခါအတော်ကြီးမကြမ်းမမာဖြစ်နေပြီးသူ့အတွက်ဆူတောင်းပေးနေပါတယ်လို့ခရစ်ယာန်ကက်သလစ်ဗရောဝန်ရဲ့လက်ရှိပုပ်ယဟန်မင်းကြီးကဗိုလ်တုနေ့ကပြောလိုက်တဲ့သတင်းတွေနဲ့တခြားကမ္ဘာသတင်းတွေကိုတင်ပြပေးမှာပ
ါ။ဟုတ်ကဲ့ပါခင်ဗျာ။သတင်းနဲ့နားဆင်ပြီးနားဆင်ကြရမယ့်သတင်းပေးပို့ချက်တွေမှာဆိုရင်တော့ဖမ်းဆီးခံထားရတဲ့နိုင်ငံရေးတက်ကြွလှုပ်ရှားသူတွေထောင်ဒဏ်ချမှတ်ခံနေကြရပါတယ်။
ကျမ်းပြားနာတဲ့ညနဲ့စနားနေ့ခါလေးဒီလိုပဲရှိတယ်။ဟိုကျမ်းမကြီးတော့ဒီကဘာမှဖြစ်တယ်လို့တော့မပြောဘူး။ကြားရသေးတယ
်။စစ်ကောင်စီကဒီကနေ့ထောင်ဒဏ်ချမှတ်အပြစ်ပေးလိုက်တဲ့အကြောင်းသတင်းပေးပို့ချက်အပြည့်အစုံနဲ့အတူ NCA လက်မှတ်ထိုးအဖွဲ့ဝင်တချို့နဲ့စစ်ကောင်စီတို့တွေ့ဆုံခဲ့ကြတာရခိုင်ပြည်နယ်တွင်းကကလတန်ဘက်ဆောင်စီမံကိန်းအခြေအနေဘလို့ရှိနေပြီလဲစတဲ့သတင်းပေးပို့ချက်တွေကိုတင်ပြပေးသွားမှာပါ။နောက်ပိုင်းအပတ်စဉ်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာတော့လူလူနဲ့ကြမ်းမာရေးဥကျော်စံသားရဲ့မြမအရေးသုံးသက်ချက်နဲ့အားကစားကန္တာနှစ်ချုပ်အစီအစဉ်တို့ကိုနားဆင်ကြရမှာဖြစ်ပါတယ်။ဒါဒီမတင်ဆက်ခင်မှာတော့အခုအရင်ဆုံးနောက်ဆုံးရရှိထားတဲ့သတင်းတွေကိုဥတ္တမောင်တန်းကတင်ပြပေးပါမယ်ခင်ဗျာ
။ရုရှားကဗိုလ်တုနေ့ကတိုက်ခိုက်ခဲ့ရမှာယူကရိန်းတောင်ပိုင်းခေါဆန်မြို့ကအရက်ဖက်ပြစ်မှတ်တွေပါဝင်ခဲ့တယ်လို့ယူကရိန်းစစ်တပ်ကပြောလိုက်ပါတယ်။ရုရှားကတော့အရက်ဖက်ပြစ်မှတ်တွေကိုတိုက်ခိုက်တယ်ဆိုတာကိုညင်းဆိုလိုက်ပါတယ်။ဘတ်မှုတ်မြို့ပတ်ဝန်းကျင်နဲ့ယူကရိန်းရှေ့ပိုင်းဒွန်ဘတ်ဒေတာကတခြားနေရာတွေမှာဒီနေ့တိုက်ပွဲတွေဖြစ်ခဲ့တယ်လို့ယူကရိန်းစစ်တပ်ကပြောပါတယ်။အင်္ဂါနေ့ကတော့အနောက်အစုနိုင်ငံတွေကသတ်မှတ်ရုရှားရင်နံစေးအပေါ်သဘောတူထားကြတဲ့တိုင်းပြည်တွေကိုရုရှားကရင်နံမတင်ပို့ဘူးလို့ရုရှားသမ္မတဗလာဒီမာပူတင်ကကြေညာလိုက်ပါတယ်။ဇင်းတို့သတ်မှတ်ချက်ကိုအသုံးပြုပြီးတိုက်ရိုက်ဖြစ်စေတော်ဝိုင်းလို့ဖြစ်စေစာချုပ်ချုပ်ဆိုခဲ့ရင်အဲ့ဒီချုပ်ဆိုတဲ့အဖွဲ့အစည်းနဲ့လူပုဂ္ဂိုလ်တွေကိုရုရှားရဲ့ရင်နံနဲ့ရင်နံတွက်ပစ္စည်းတွေရောင်းချဖို့ပိတ်ပင်တယ်လို့အစိုးရရဲ့အင်တာနက်စာမျက်နှာတွေမှာတင်ထားတဲ့သမ္မတအမိန့်ကဆိုပါတယ်ရုရှားရေနံပေါ်သတ်မှတ်ဈေးကိုကနေဒါပြင်သစ်ဂျာမနီအီတလီဂျပန် UK အမေရိကန်တို့ပါဝင်တဲ့ခုနှစ်နိုင်ငံအုပ်စုနဲ့ဥရောပသမ္မတ EU တို့ကဒီနှစ်စောစောပိုင်းကသဘောတူညီခဲ့ကြတာပါဒီနိုင်ငံတွေအပြင်ဩစတြေးလျနိုင်ငံကလည်းဒီဈေးနှုန်းသတ်မှတ်ချက်နဲ့ညီလက်တွေ့မှာအရောင်းဝယ်လုပ်ကြပါတယ်ယူကရိန်းမှာတော့တိုက်ခိုက်ရေး drone တွေဖြစ်ပေါ်တိုးတက်လာအောင်စောင့်နေကြောင်းယူကရိန်းနည်းပညာဝန်ကြီးဌာနဝန်ကြီး Mick Hello Fedorov ကမကြာခင်က AP သတင်းဌာနနဲ့လုပ်တဲ့အင်တာဗျူးမှာပြောလိုက်ပါတယ်။လက်ရှိအခြေအနေမှာကင်းတောက် drone တွေထုတ်လုပ်နေပြီးနောက်တစ်ဆင့်ကတိုက်ခိုက်ရေး drone တွေထုတ်ဖြစ်နိုင်မယ်လို့သူကပြောပါတယ်။အမေရိကန်ပြည်ထောင်စုမှာနယူးယောက်ပြည်နယ်ထဲကတမျိုးလုံးလက်ပတ်မှုရပ်သွားရအောင်နှိမ့်မုံတိုင်းတန်ခံထားတဲ့ Buffalo မြို့မှာရှင်းလင်းရေးတွေစတင်လှုပ်ဆောင်နေပါပြီ။ရှင်းရမယ့်နင်းနူကြီးနဲ့နေရာကြီးမားကျယ်ပြန့်တဲ့အတွက်နှင်းရှင်းလင်းရေးလုပ်နေချိန်မှာပြည်နယ်ရဲတပ်ဖွဲ့တွေနဲ့တပ်ထင်းတွေကစောင့်ကြနေပါတယ်။ကမ္ဘာမောင်းရလို့ပြည်내တာဝန်ရှိသူတွေတပ်ပြစ်ထားပြီးမဲ့တချို့ကမလိုက်နာတဲ့အတွက်ဘတ်ဖလိုမြို့အဝင်လမ်းတွေနဲ့အဓိကလမ်းစုံလမ်းမကြီးတွေမှာရဲတွေကိုဖြန့်ချထားရတယ်လို့သတိပေးထားပါတယ်။တချို့ရက်ွက်တွေကလမ်းတွေနဲ့အဓိကအဝေးပြေးလမ်းမကြီးတွေကတော့ပြန်ပွင့်နေပါပြီ။အင်္ဂါနေ့အထိမုန်တိုင်းကြောင့်ဆက်ဆက်သေဆုံးသွားသူနယူးယောက်ပြည်နယ်မှာ30ကျော်ရှိနေပြီးနိုင်ငံတော်အသေဆုံးသူ60ထက်မနည်းရှိနေတယ်လို့အမေရိကန်မှာထုတ်ပြန်နေတဲ့သတင်းတွေအရသိရပါတယ်။အမေရိကန်ပြည်ထောင်စုရဲ့၃ပုံ၂ပုံလောက်မုန်တိုင်းထံခံခဲ့ရတဲ့အကျိုးဆက်အဖြစ်လေယာဉ်ခီးစင်တွေနဲ့အကြီးအကျယ်ထိခိုက်နေပါတယ်။ခီးစင်တွေဖြတ်တဲ့လေကြောင်းလိုင်းတွေထဲမှာ Southwest လေကြောင်းလိုင်းကအဆိုးဆုံးဖြစ်ပြီးအင်္ဂါနေ့ကလေယာဉ်ခီး60ခန့်နှုန်းကျော်ဖြတ်ထားခဲ့ရပါတယ်။လေကြောင်းလိုင်းဝန်ထမ်းတွေကတာဝန်ကျရာနေရာကိုလာနိုင်အောင်စောင့်ရမယ်အတွက်လမ်းမရပ်ပိုင်းတွေအထိလည်းပုံမှန်အစီအစဉ်ရဲ့၃ပုံ၃ပုံလောက်လည်းပတ်ပြည့်စွတ်နိုင်မယ်လို့ Southwest ကပြောကြားထားပါတယ်။စာတွက်စီကြောင်းတိုင်းကခီးစင်တွေဖြတ်နေတဲ့နှုတ်ဟာလုံးဝလက်မခံနိုင်လောက်အောင်အစမတမြပြနေတယ်လို့တိုက်ပုတ်ဆောင်ရေးဌာနတာဝန်ရှိသူလူကပြောကြားခဲ့ပြီးလေစိတ်ပင်မှာရက်နဲ့ချီတောင်းတနေကြတဲ့ခီးတွေတို့အတွက်ပေးရမယ့်ဝန်ဆောင်တာဝန်တွေအတိုင်းပေးဖို့ကြေညာထားပါတယ် အဲ့ဒါ95နှစ်ရှိပြီဖြစ်တဲ့ရခင်ပုပ်ယဟမင်းကြီးဘယ်နေဒိတ်ခါအတော်ကြီးမကြမ်းမှာမှာဖြစ်နေပြီသူ့အတွက်ဆူတောင်းပေးနေပါတယ်လို့ခရစ်ယာန်ကက်သလစ်ဘာသာဝင်တွေရဲ့လက်ရှိပုပ်ယဟမင်းကြီးဖရန်စစ်ကဗုဒ္ဓဦးနေ့ကအခုလိုပြောလိုက်ပါတယ်
ကိုရီကျေရတူတီဘိုးမနပရီရဲ့ဆွေချာလီပေပပမဲဒီတော့အငိမ့်စားပုပ်ယဟမင်းကြီးဗန်နက်ဒိတ်ကတည်းကဆုမွန်တောင်းပေးကြဖို့ခမရတို့အားလုံးကိုကျွန်တော်ပြောချင်ပါတယ်သူအလွန်အကျပ်မကျမ်းမမှာဖြစ်နေတာကိုသတိရကြစေလိုပါတယ်လို့ပုပ်ယဟမင်းကြီးဖရန်စစ်ကပြောသွားခဲ့တာပါပုပ်ယဟမင်းကြီးဗန်နက်ဒိတ်ကရာစုပေါင်း600စုအတွင်းမှာပထမဆုံးအငိမ့်စားယူတဲ့ပုပ်ယဟမင်းကြီးဖြစ်ပြီး2013မှာအနားယူခ
ပြည်တစားတစားဆုပ်ယုပ်လာထားကိုတွေ့ရပါတယ်ပုံရဟမင်းကြီးယာဒုဟာကဘာတော်ဝကက်သလစ်ဘာသာဖျားเจ้าနေရဲ့တာထနာပိုင်းနဲ့ဖြစ်ပါတယ်ထောက်၄၅ခုနှစ်ကလေးကသူဟာယာဒုကိုစွန့်သွားတဲ့ပထမဦးဆုံးပုံရဟမင်းကြီးလည်းဖြစ်ပါတယ်အနာယူချိန်2013ခုကလေးကကျမ်းမာရေးကျိုးရင်းလာကြအောင်အနာယူတာဖြစ်ကြောင်းပြောခဲ့တာပါ
ယုတ်ပိုင်းဆိုင်ရာအားနည်းပေမဲ့စိတ်ဓာတ်ပိုင်းဆိုင်ရာအားကောင်းစေဖြစ်ပါတယ်လို့သူ့ရဲ့အတွေ့အမှုအဖြစ်နှစ်ပေါင်းများစွာဆောင်ရွက်ခဲ့တဲ့ဂိုင်းချုပ်ဆရာတော်ဂျော့ဂိန်းစ်ပွင့်ကအေဗီလာတုံကပြောခဲ့ပါတယ်ဗီအိုအေအမေရိကန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9:00နာရီကနေ10:00နာရီထိ
ไลโทมีเตอร์25กิโลเฮิรตซ์ติติชิคคอนโตญาไลโทมีเตอร์30เนี่ยกิโลเฮิรตซ์โกตงตงงาโรเพียงสนิทตะเน็งงวยมาไปไลมีเตอร์100กูเซกิโลเฮิรตซ์15000กันนี่เปียวทุ่งเรียนไปในบาเลยရှင်ปอดุเนี่ยตะเน็งงวยโกวิโอเอก็เสร็จเลยจีญญาณนี่บาเลยเมียวโคเรียกาวซองเกนจองอ่างา2023ปีเมียวโคเรียเซตตัดด้วยยีมันเจ็ดติ လက်ရှိကျင်းပနေတဲ့အာနာယအလုတ်မားပါတီအစည်းအဝေးမှာခြားပြပြောဆိုသွားတဲ့အကြောင်းမြောက်ကိုရီးယားဆွေးအပိုင်သတင်းဌာနကဒီကနေ့ထုတ်ပြန်လိုက်ပါတယ်။ရှစ်ကြိမ်မြောက်မြောက်ကိုရီးယားအလုတ်မားပါတီဘိုးကော်မတီစာတမချင်းညနေစုံကြီးအစည်းအဝေးမှာဖန်တီးတဲ့စိန်ခေါ်အကဲဆမ်းမှုအခြေအနေသစ်တွေနဲ့ကိုရီးယားကျွမ်းဆွေနိုင်ငံရဲ့အသွင်ပြင်ကိုကင်ဂျောင်အားကကြဲကြဲပြန့်ပြန့်ပြန်လဲတုံ့တက်ခဲ တော့မရှိပါဘူးနိုင်ငံတကာအတိုင်းဝိုင်းနဲ့ထိကျရက်တည်နေတဲ့မြောက်ကိုရီးယားနိုင်ငံအနေနဲ့လက်နက်အင်အားထပ်ပြီးဖြည့်ဆည်းတိစောက်မယ်ဆိုတာကိုကင်ဂျောင်အန်ရဲ့မိန့်ခွန်းကညီညွတ်နေပါတယ်အသက်ခံရတဲ့မိသားစုကတပ်သူတရားခံကိုအများပြည်သူရှေ့မှာပြန်တပ်ဖို့အာဖဂန်တရားခံတရားရုံးကအမိန့်ချမှတ်လိုက်တာကိုပြောင်းလဲဖို့တရားခံကကြိုးစားနေတယ်လို့ AFP သတင်းဌာနကပြောပါတယ်။တရားခံရဲ့ချွေးမနဲ့ဖောက်ပြန်တယ်လို့သတင်းထွက်နေတဲ့ယောက်ျားကိုအသက်85နှစ်အရွယ်ယောက်ျားထီးကလက်စားချေတဲ့အနေနဲ့တတ်ခဲ့တာဖြစ်ပါတယ်။ Sharia Islam ဥပဒေကိုကျင့်သုံးမယ်လို့အာဖဂန်ဘာသာရေးကောင်းဆောင်ကပြီးခဲ့တဲ့လမှာပထမဆုံးချိန်ကြေညာပြီးတဲ့နောက်အဲ့ဒီဥပဒေနဲ့အညီခံရသူအတိုင်းလုတ်သူခံရစေဆိုတဲ့သဘောအရအခုလိုတရားရုံးကဆုံးဖြတ်လိုက်တာဖြစ်ပါလေ။ဒါပေမဲ့မိသားစုအချင်းချင်းကမှညှိနှိုင်းငြိမ်းချမ်းရပြီးဖြစ်ကြောင်းရော်ကြေးပေးဖို့သဘောတူပြီးတာကိုတက်တည်ပြနိုင်ကြောင်းအသက်85နှစ်အရွယ်တရားခံကတရားရုံးကိုလျှောက်ထားခဲ့ပါလေ။လူငယ်တရားသူကြီးမိုဟာမက်ဘိုဘင်ကတရားခံရဲ့လျှောက်ထားချက်ကိုကြားနာပြီးနောက်ရဲနှဲငယ်ကြမှာတရားရုံးကိုထပ်မံချိန်ဆလိုက်ပါလေ။တရားခံလျှောက်ထားတယ်လို့ဟုတ်တယ်ဆိုရင်ဆုံးဖြတ်ချက်ကိုပြောင်းနိုင်ပါတယ်လို့သူကပြောပါလေ။ယခင်နာမည်ကျော်အီရန်ဘော်လုံးသမားရဲ့ဇနီးနဲ့တမီးကိုနိုင်ငံကထွက်မသွားအောင်သူတို့စီးလာတဲ့လေရင်ကိုခီးစင်မှာချိန်ညမထားပဲအီရန်နယ်နိမိတ်အတွင်းမှာပဲရှိနေတဲ့ကစ်ကျွန်းမှာတနင်္လာနေ့ကဆင်းခိုင်းခဲ့ပါတယ်။သူတို့မိသားစုဟာဒူဘိုင်းနိုင်ငံကိုထွက်ခွာလာခဲ့ကြတာပါ။ကစ်ကျွန်းမှာသူ့ရဲ့မိသားစုကိုအာဏာပိုင်တွေကစစ်မေးခဲ့ကြတယ်လို့နာမည်ကျော်ဘော်လုံးသမားအလီဒါအီကပြောကြားပါတယ်။အလီဒါအီရဲ့ဇနီးဟာအစိုးရစန့်ကျင်ရေးအဖွဲ့တွေဆန္ဒပြသူတွေနဲ့ပတ်သက်နေတာကြောင့်နိုင်ငံသားကိုခီးထွက်ခွာခွင့်ပိတ်ပင်ထားကြောင်းတရားရေးဌာနကိုကူကားပြီးနိုင်ငံတော်ပိုင်းအီရန်သတင်းဌာနကပြောပါတယ်အလီဒါအီဟာယခင်အီရန်လက်ရွေးစင်ဟောင်းအသင်းရဲ့ခေါင်းဆောင်ဖြစ်ပြီးအီရန်ပြည်သူတွေရဲ့ပြဿနာကိုမဖိထိပ်ပဲအကြမ်းမဖက်ဖက်မဖမ်းဆီးပဲဖြည့်ရှင်းမှုအစိုးရကိုလူမှုမီဒီယာတွေပေါ်ကတိုက်တွန်းခဲ့ပါတယ
်နောက်ဆုံးရရှိထားတဲ့သတင်းတွေကိုဥတမောင်တန်းကတင်ပြပေးကြတာပါခင်ဗျာဒီအမေရိကန်တန်ခါနေဗုဒ္ဓဦးနေညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုတော့သတင်းပေးပို့ချက်တွေတင်ပြပေးဖို့အလဲရောက်လာပြီးမို့ပထမဦးဆုံးတော့ဖမ်းဆီးခံထားရတဲ့နိုင်ငံရေးတက်ကြွလှုပ်ရှားသူတွေထောင်ဒဏ်ချမှတ်ခံရတဲ့သတင်းကိုပြောပြပါမယ် နိုင်ငံရေးတက်ကြွလှုပ်ရှားသူတွေရဲ့အမှုတွေလိုက်ပင်းနေတဲ့ရှင်းနေဒေါ်ရွတ်နုအောင်ကိုထောင်ဒဏ်15နှစ်ပြစ်ဒဏ်ချမှတ်ပါတယ်အေချမ်ဗီအန်ဒီအက်စ်ဝေဒနာရှင်တွေကိုကူညီပေးနေတဲ့အန်အေစီဂေဟာတာဝန်ကကိုရာဇာကိုလည်းထောင်ဒဏ်3နှစ်ပြစ်ဒဏ်ချမှတ်ပါတယ်ဒီအပိုင်းအတွင်းမှာပဲနိုင်ငံရေးနဲ့ဆက်ဆက်တဲ့အမှုတွေကိုဇက်တိုက်ဆိုသလိုထောင်ဒဏ်တွေချမှတ်နေတာပါ
ိုလိုက်ပါဆောင်ရွက်ပေးခဲ့တဲ့တရားလွှတ်တော်ရှင်နေဒေါ်ရွတ်နူအောင်ကိုဒီကနေ့မနက်ပိုင်းအိုးဘိုထောင်နေတရားရုံးကနေပုံမှန်50ညအကြမ်းဖက်မှုတွေအတွက်ငွေကြေးထောက်ပံ့မှုဆိုင်ရာပြစ်မှုနဲ့အလုတ်ကျန်းတဲ့ထောင်ဒဏ်15နှစ်ချမှတ်လိုက်တယ်လို့သူနဲ့နေဆက်သူတို့က VOA ကိုအတည်ပြုပါတယ်
50ညအကျန်းဖက်50ညနဲ့15နှစ်ချလိုက်ဒီကမှုကိုသူတွေပဲရှိတယ်ဟိုကျမ်းမကြီးတော့ဒီဘာမှဖြစ်တယ်လို့တော့မပြောဘူးမကြားရဘူး
တရားလွှတ်တော်ရှင်နေဒေါ်ရွနုအောင်ဟာစွဲချက်အမျိုးမျိုးနဲ့ရင်ဆိုင်နေရတဲ့မန္တလေးဝန်ကြီးချုပ်ဒေါက်တာစောမြင့်မောင်မန္တလေးတိုင်းအစိုးရဝန်ကြီးဦးစာနီအောင်ရဲ့အမှုရဲ့အပြင် NLD ပါတီနိုင်ရကဦးဝင်းထရင်အမှုရဲ့အတွက်လည်းလိုက်ပါဆောင်ရွက်ပေးခဲ့မှုပါတယ်တရားလွှတ်တော်ရှင်နေဒေါ်ရွနုအောင်ကို2022ခုနှစ်ဧပြီလ28ရက်နေ့ဒေါက်တာစောမြင့်မောင်ရဲ့တရားရုံးချိန်အပြီးမှာစစ်တပ်ကဖမ်းဆီးခဲ့တာဖြစ်ပါတယ်တဆက်ထဲမှာပဲ HIV AIDS ဝေဒနာရှင်တွေကိုစောက်ရှောက်ပေးတဲ့ရန်ကုန်တိုင်းတောင်တကုန်မြို့နယ်က NACK ဟာရဲ့တာဝန်ခံကိုရာဇာကိုစစ်ကောင်စီကဆွဲဆိုထားတဲ့အကြမ်းဖက်ပုံမှာ50နှစ်ခံငယ်နဲ့ထောင်ဒဏ်3နှစ်ချမှတ်လိုက်တယ်လို့သူရှင်တွေကပြောပါတယ
်3နှစ်ချလိုက်တယ်ဗျဟို50ညနဲ့ဆွဲလိုက်တယ်ဆွဲပြီးတော့50နှစ်ခံငယ်နဲ့ကြောင်းနေပြီးအမိန့်ချပေးလိုက်တယ်ကျမကြီးကတော့ကောင်းတယ်ဗျအကြီးကတက်မတက်ကတော့သူနဲ့သူမိသားစုတိုင်ပင်ပြီးတော့မှပဲကျွန်တော်တည်ရမယ်ပြ။တော့ဒါတရားရုံးကဆွဲဆိုတဲ့ပုံမှန်ချက်ကိုသူပေါ်ပေါက်တယ်လို့မြင်တဲ့အတိုင်းကြောင်းလဲပြီးချပေးတာပေါ့ဗျ။ကျွန်တော်တို့ဘက်ကတော့သူမိသားစုဘက်ကတော့အကြီးကတက်ချင်လဲတက်လို့ခွင့်ရရတာပေါ့နော်။တရားရုံးအမိန့်တစ်ခုအတည်ပြုနေစဉ်မှာကျွန်တော်ကတော့တရားနဲ့မတရားပြောနေခင်းရင်တာပေါ့နော်
။အကြမ်းဖက်ပုံမှန်50ခန်းငယ်ဆိုတာအကြမ်းဖက်မှုတွေကိုတည်တည်နဲ့တည်င်းမပေးပဲထိန်ချန်ထားရဲဆိုပြီးဆွဲဆိုရဲပုံမှာဖြစ်ပါတယ်။မူလကသူ့ကိုအကြမ်းဖက်မှုကိုငွေကြေးထောက်ပံ့တယ်လို့ဆွဆွဲပြီးအကြမ်းဖက်မှုပုံမှာ50ညနဲ့တရားဆွဲဆိုထားရကနေအခုလိုပုံမှာပြောင်းလဲတရားဆွဲဆိုပြီးထောင်နဲ့ချမှတ်ခဲ့တာဖြစ်တယ်လို့သူရှင်တွေကပြောပါတယ်။ဒီအပိုင်းမှာတော့ပုံမှာအမျိုးမျိုးနဲ့ဆွဲဆိုဖန်ဆီးထားတဲ့နိုင်ငံရေးတက်ကြွလှုပ်ရှားသူတွေနဲ့သူတို့ကိုအကူအညီပေးသူတွေကိုထောင်ဒဏ်တွေအတိအသင့်ချမှတ်နေပါတယ်။မနေ့ကလည်းရန်ကုန်မြို့ဘိုးတထောင်44လမ်းဖြစ်စဉ်ကဖမ်းဆီးခံလူငယ်တွေကိုအင်းစိန်ထောင်တွင်တရားရုံးကနေနှစ်ရှည်ထောင်ဒဏ်တွေချမှတ်လိုက်ပါတယ်။ထောင်ဒဏ်ချမှတ်ခံရသူ9ဦးထဲမှာမတ်ပိုးကြကြခန်းဆိုတဲ့အမျိုးသမီးငယ်တဦးလည်းပါဝင်ပါတယ်။ကျန်တဲ့အမျိုးသား6ဦးထဲမှာလူငယ်5ဦးကတော့ဖြစ်စဉ်မှာဖမ်းဆီးခံရသူတွေဖြစ်ပြီးနောက်ထပ်အမျိုးသား2ဦးကတော့အငှားရင်ပေါင်းဖြစ်တယ်လို့နှီးဆက်သူတွေကပြောပါတယ်။ဒီလူငယ်တွေကိုတော့ပောက်ကွဲစေတတ်တဲ့ဝိတုပစ္စည်းများအဥပဒေပုံမှ9နဲ့ထောင်ဒဏ်9နဲ့ဆက်ဆက်ပုံမှဖြစ်တဲ့ပုံမှ3မြင်းဆောင်6နဲ့ထောင်ဒဏ်9နှစ်တို့ကိုတီးချအမိန့်ချတာမို့တယောက်ကိုထောင်ဒဏ်12နှစ်အတိအသင့်ကြာခံရမှာဖြစ်ပါတယ်။အငားရင်မောင်းအမျိုးသားကတော့ပောက်ကွဲစေတတ်သောဝိတုပစ္စည်းများအဥပဒေပုံမှ3မြင်းဆောင်6နဲ့ထောင်ဒဏ်9နှစ်ချမှတ်ခံရတယ်လို့သိရပါတယ်။ပြီးခဲ့တဲ့2021ခုနှစ်ဩဂတ်လ10ရက်ကဘိုးတထောင်44လမ်းကတိုက်ခန်းတစ်ခုကိုစစ်ကောင်စီတပ်တွေဝင်ရောက်စီးနင်းခဲ့လို့တိုက်ပေါ်ကနေလူငယ်တချို့ခုန်ချခဲ့ပါတယ်။အဲ့ဒီဖြစ်စဉ်မှာလူငယ်2ဦးဖြစ်တဲ့ကိုဝေဇော်ဖြိုးနဲ့မဝင်းဝင်းမြင့်ခေါ်ပန်းသီးတို့ကတော့နေရာမှာတည်ဆုံသွားခဲ့တာပါ။နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသည် AAPB ရဲ့စီရင်အရာ2021ခုနှစ်အာဏာသိမ်းချိန်ကစ2022ခုနှစ်ဒီဇင်ဘာလ28ရက်နေ့ထိတိုင်ဖမ်းဆီးခံရသူစုစုပေါင်း 16,000 ကျော်ရှိပြီး 13,000 ကျော်ဟာအကျဉ်းထောင်တွေထဲရှိနေစေပဲလို့ဖော်ပြထားပါတယ်ရှင
်။အလိမ္မာတင်ပြပေးခဲ့တာပါခင်ဗျာ။အခုဆက်ပြီးတော့ NCA လက်မှတ်ထိုးအဖွဲ့ဝင်တချို့နဲ့စစ်ကောင်စီတို့တွေ့ဆုံကြတဲ့သတင်းကိုပြောပြပါမယ်။စစ်ကောင်စီရဲ့ငင်းကြမ်းရေးဆွေးနွေးရေးအဖွဲ့နဲ့ NCA လက်မှတ်ထိုးတိုင်းဒေသနဲ့အဖွဲ့၅ဖွဲ့တို့ဒီကနေ့ဒုတိယနေ့အဖြစ်နဲ့ဆက်လက်ဆွေးနွေးကြရမှာဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးတာမကအယက်သားများကာကွယ်စောင့်ရှောက်ရေးနဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးကိစ္စတွေကိုလည်းထည့်သွင်းဆွေးနွေးကြပါတယ်။ဒီဆွေးနွေးပွဲကိုတိုးတက်မှုတရအဖြစ်တက်ရောက်ခဲ့တဲ့အဖွဲ့တချို့ကတုံ့တက်ပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့ကိုဝင်းမခန့်မောင်ကနေပြောပြပေးမှာပါခင်ဗျာ
။စစ်ကောင်စီရဲ့ငြိမ်းချမ်းရေးဆွေးနွေးရေးအဖွဲ့နဲ့ NCA လက်မှတ်ထိုးတိုင်းဒေသလက်နက်ကိုင်အဖွဲ့၅ဖွဲ့ဟာ အင်္ဂါနေ့ကနှစ်ဖက်ဆွေးနွေးမဲ့အစီအစဉ်တွေကိုကြိုတင်ညှိနှိုင်းခဲ့ပြီးဒီနေ့မှာတော့အစီအစဉ်ပါခေါင်းစဉ်၈ချက်ကိုဆွေးနွေးခဲ့ကြတာဖြစ်ပါတယ်။ဒီနေ့ဆွေးနွေးတဲ့အချက်တွေထဲမှာအရက်သားများကာကွယ်စောင့်ရှောက်ရေး Civilian Protection နဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေး Humanitarian Assistance ကိစ္စတွေပါဝင်တယ်လို့ရခိုင်ပြည်လွတ်မြောက်ရေးပါတီရဲ့ဒုဥက္ကဋ္ဌဒေါ်စောမြရာဇာလင်းကပြောရေးကိုအခုလိုပြောပါတယ်။
ဒီကြော်ပြင်းလာတော့နှစ်ဖက်ဆွေးနွေးထားကြတဲ့အဂျင်ဒါတွေပေါ်မှာပဲဆွေးနွေးဖြစ်ကြတာပါ။နောက်ကတော့ရှေ့ဆက်ဖြစ်ပါတယ်။အဲ့ဒီကောင်းကင်ကိုကျွန်မတို့တွေကဆွေးနွေးကြတယ်။ဟိုဖိတ်ကြပါတဲ့အတိုင်း2008ဖွဲ့စည်းပုံလို့ပြောထားပေမဲ့လို့2008ဖွဲ့စည်းပုံခိုင်ရာတိကျတက်ကိုသာလည်းကျွန်မတို့ဆွေးနွေးတာတော့မဟုတ်ပါဘူး။ကျွန်မတို့ဒီညံရေးဖြစ်စဉ်နဲ့ပတ်သက်ပြီးတော့ကျွန်မတို့အများကြီးစကားပြောဖြစ်ကြတယ်။အာပြီးလို့ရှိရင်ဒီနေ့မြန်မာနိုင်ငံအထက်မှရှိနေကြတဲ့ပြည်သူလူထုတွေအတွက်ကိုထိတွေ့စဉ်းစားကြတဲ့အဖြစ်တွေအများကြီးရှိပါတယ်။ဥပမာတစ်ခုတည်းကျွန်မထုတ်ဖို့ပြောရမယ်ဆိုလို့ရှိရင်တော့ Civilian Protection Humanitarian Assistance ကိစ္စတွေလည်းပါပါတယ်
။လာမယ့်2023ခုမှာစစ်ကောင်စီကကျင်းပဖို့ရည်ရွယ်ထားတဲ့ရွေးကောက်ပွဲဆိုင်ရာကိစ္စရပ်တွေကိုလည်းထည့်သွင်းဆွေးနွေးတာရှိခဲ့ပါတယ်။လောလောဆယ်မှာတော့ဆွေးနွေးပွဲမပြီးပြတ်သေးတာကြောင့်ဆွေးနွေးတဲ့အချက်တွေကိုအသေးစိတ်ထုတ်ဖို့ပြောဆိုတာတော့မရှိခဲ့ပါဘူး။စစ်ကောင်စီဟာမေလာကစတင်ပြီးတိုင်းဒါလန်နဂိုင်အဖွဲ10ဘွဲ့နဲ့နှစ်ကြိမ်စီတွေ့ဆုံထားပြီးဖြစ်ပါတယ်။ပထမအကြိမ်မှာတစ်ဖွဲ့ချင်းစီတွေ့ဆုံတာဖြစ်ပြီးဒုတိယအကြိမ်မှာတော့နှစ်ဖွဲ့ပေါင်းသို့မဟုတ်3ဖွဲ့ပေါင်းတွေ့ဆုံခဲ့တာပါ။လက်ရှိမှာတော့စစ်ကောင်စီနဲ့ NCA လက်မှတ်ထိုးအဖွဲ5ဘွဲ့တို့ဆွေးနွေးတဲ့ပုံမှာအပြူသဘောဆောင်တဲ့တိုးတက်မှုအဖြစ်မှတ်ယူကြောင်းလည်းဒေါ်စောမြရာဇာလင်းကပြောပါတယ်။နိုင
်ငံတော်ညီညွတ်ရေးဆွေးနွေးရေးအဖွဲ့နဲ့ PPS ဒီမှာပါဝင်နေတဲ့အဖွဲ့ဝင်တစ်ဖွဲ့ကကိုယ်စီလေးများဆွေးနွေးကြတာဖြစ်ပါတယ်။ကျွန်တော်တို့ PBSC ရဲ့သဘောထားတဲ့ဒီမန်းချက်တွေကိုလည်းကျွန်မတို့ဘက်ကပြောပြကြပါတယ်။တဖွဲ့ချင်းစီတွေ့တာနဲ့အုပ်စုလိုက်တွေ့တာဆိုလို့ရှိရင်အုပ်စုလိုက်တွေ့တာကပုံပြီးတော့မှအကျိုးရှိတယ်လို့မြင်ပါတယ်။ဘုံဖွဲ့ကလည်းငေါဖွဲ့ကိုတဲလာတာဟာဆိုလို့ရှိရင်ပေါင်းတဲ့လက္ခဏာဆောင်တယ်လို့ပြောချင်ပါတယ
်။ NCA ကိုလက်မှတ်ထိုးထားတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေဟာ PBSD ကိုငြိမ်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့ကိုဖွဲ့စည်းထားတာပါ။လက်ရှိဆွေးနွေးပွဲကို PBSD မှာပါဝင်တဲ့အဖွဲ့5ဖွဲ့ဖိတ်ကြားခဲ့ပေမဲ့ငါဖွဲ့တာတက်ရောက်ခဲ့တာဖြစ်ပါတယ်လက်ရှိဆွေးနွေးပွဲတွေကိုဒီလ30ရက်နေ့ထိဆက်လက်ကျင်းပသွားမှာဖြစ်ပါတယ်စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဟာပြီးခဲ့တဲ့ဧပြီလကညီညာရေးဆွေးနွေးဖို့အတွက်ဒိုင်းလာလက်နက်ကိုင်အဖွဲ့တွေကိုဖိတ်ခေါ်ခဲ့တာပါဒီဖိတ်ခေါ်ချက်ကို NCA လက်မှတ်ထိုးအဖွဲ့5ဖွဲ့နဲ့လက်မှတ်မထိုးထားတဲ့အဖွဲ့3ဖွဲ့တက်ရောက်ခဲ့ကြပါတယ
်ကိုဝင်းခမောင်တင်ပြပေးခဲ့တာပါခင်ဗျာဒီအမေရိကန်တန်ကနေဗိုလ်ချုပ်နေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါခုဆက်ပြီးရခိုင်ပြည်နယ်အတွင်းကကလေတံဘက်ဆုံစီမံကိန်းနဲ့ဆိုင်တဲ့တည်င်းပြပိုချက်ကိုတင်ပြပေးပါမယ်။အိန္ဒိယနိုင်ငံရဲ့ယင်းနှစ်မြောက်နံမှုတစ်ခုဖြစ်တဲ့ရခိုင်ပြည်နယ်အတွင်းစစ်တွေစိတ်ကန်းတိဆောက်မှုရန်နှုံးပြပြီးစီးသွားပြီမို့လာမယ့်နှစ်စံပိုင်းစစ်တွေစိတ်ကန်းဖွင့်နိုင်ဖို့နေဆက်ကုံတွေတွေကမျှော်လင့်နေပါတယ်။ဒါပေမဲ့လည်းမြန်မာနိုင်ငံအတွင်းကိုဗစ်ရောဂါကပ်ဘေးနဲ့အခုလက်တလောလုံခြုံရေးအခြေအနေတွေကြောင့်စီမံကိန်းတစ်ခုလုံးရဲ့ကုန်တွင်းပိုင်းတိဆောက်ရေးမှာကြံ့ကြာနေပါတယ်။ဒီအကြောင်းစုံစမ်းမေးမြန်းထားတာကိုတော့ကိုစီတူကပြောပြပေးပါမယ်ခင်ဗျာ
ရခိုင်ပြည်နယ်စစ်တွေမြို့ကိုတဆင့်ခံထားတဲ့အိန္ဒိယရဲ့ကလဒန်ဘတ်ဆုံတည်ယူပို့ဆောင်ရေးစိတ်ကန်းကိုမကြခင်မှာဖွင့်လှစ်တော့မယ်လို့မြန်မာသတင်းဌာနတွေကရေးသားဖော်ပြကြပေမဲ့အိန္ဒိယဆိုရကတော့တချို့အပိုင်းတွေမှာအခုချိန်ထိကြံ့ကြာမှုရှိနေတယ်လို့တင်းလာနေကပြောပါတယ်ရေလမ်းပိုင်းတိဆောက်ရေးလုပ်ငန်းခွင်ကပြီးစီးသွားပေမဲ့မြန်မာပြည်တွင်းကုန်းတွင်းပိုင်းကိုဖြတ်တန်းသွားတဲ့တိဆောက်ရေးလုပ်ငန်းခွင်တွေမှာတော့လုံခြုံရေးပြဿနာတွေရှိနေတယ်လို့သိရပါတယ်ဒီလမ်းပိုင်းအဓိကစိတ်ကန်းဖြစ်တဲ့စစ်တွေစိတ်ကန်းကတော့ရာနှုန်းပြည့်ပြီးစီးသွားပြီးအခုလာမယ့်ဇန်နဝါရီလထဲမှာဖွင့်လှစ်နိုင်လိမ့်မယ်လို့ရခိုင်ပြည်နယ်ကုန်တယ်များနဲ့စက်မှုလက်မှုလုပ်ငန်းရှင်များအသင်းဥက္ကဋ္ဌဦးတင်အောင်ဦးကဗီဒီယိုကိုပြောပါရယ်ဒီစိတ်ကန်းကနေပို့ကုန်တွေကိုစမ်းသပ်ပို့ဆောင်ဖို့လည်းရှိနေတာပါချင်းပြည်နယ်တွေကကုန်တွင်ပိုင်းလမ်းမှာတော့လမ်းဦးကြောင်းဖောက်ထားပြီးမြဲတချို့နေရာတွေမှာတိစောက်နေစေလို့သူကပြောပါရယ
်လက်ရှိပထမအသင့်နေမှာကတော့ကျွန်တော်ဒီစစ်တွေစိတ်ကန်းကိုဖွင့်နိုင်အောင်ဒါစူးစမ်းနေပါရယ်အဲစစ်တွေစိတ်ကန်းဒီကနေပြီးတော့မှပဲဒါတစ်ခေတ်ပေါ့လေတက်နိုင်အောင်ဆိုပြီးတော့ဟိုလုပ်နေပါတယ်လက်ရှိကတော့ကျွန်တော်တို့ကစစ်တွေစိတ်ကန်းပွင့်တော့ပြီလို့ရှိရင်ဒါဖြစ်နိုင်တော့ပကုန်းတွေအသင်းတွေနဲ့ကျွန်တော်တောင်းဆိုတာကတော့ဒါစစ်တွေကလည်းတစ်ခေတ်ကိုလ်ကာတာနဲ့ဒါကျွန်တော်တို့ဒီမော်တွေဖိနိုင်အောင်လုပ်ပေးပါဆိုပြီးတော့ကျွန်တော်လည်းတောင်းဆိုတာတွေဟာတွေတော့ရှိပါတယ်လက်ရှိနေတာတော့ဒီစစ်တွေစိတ်ကန်းမှရှိတဲ့ဟာတစ်ခုပဲသူတို့ဖွင့်မယ်ဆိုတဲ့အနေဒါရှိပါတယ်ဒါဖွင့်ပြီးတော့လည်းရှိတော့လက်ရှိမှာလည်းကျွန်တော်တို့သိကြတဲ့လောက်ကတော့ဒီစစ်တွေပို့ကတော့ဒီနေ့လည်းရှင်နေပို့နိုင်တဲ့ဟိုသူတို့စာတီပိတ်တွေအခုမြန်မာပြည်ကအကုန်လုံးကတော့ရရှိပြီးဖြစ်ကြောင်းတော့ကျွန်တော်တို့သိကြပါပဲ
ဒီစီမံကိန်းနဲ့ပတ်သက်လို့အိန္ဒိယဆိုရရဲ့အဓိကရွေးချက်ကတော့မြန်မာဘင်္ဂလားဒေ့ရှ်နဲ့နေချင်းဆက်ကုန်းတွင်းပိတ်မီဇိုရန်နဲ့မဏီပူပြည်နယ်တွေဖွံ့ဖြိုးလာဖို့ပဲဖြစ်ပါတယ်အိန္ဒိယနိုင်ငံကလကတာနဲ့ရန်ကုန်ကကုန်ပစ္စည်းတွေကိုစစ်တွေစစ်ကန်းကိုပို့ပြီးတော့အဲဒီကတဆင့်ချင်းပြည်နယ်ပလောဝမြို့ကဖြတ်ပြီး India Mizoram Pine Gondwebu Pibare, Yilan Bai Di Sawi Longanuga Bidwabi Me, Yakaina Chimpinegu Piatware Gondwen Bai Maro, Si Bibkari John Longan Chanjani Bare. India Nangan Biba Yia Wunjitana Nangai Wunji, Mr. Vinay Mohan Quatrane, Sikonzi Gonzong, Bujumuji Meon and Luha, Bigger and Lumbalan Balan Sadi Anima, Nibiro Matuso Mare. ไอ้ด้วยสมุทรเนเซลลงจนอยู่เนี่ยเป็นเลยยีจองตายแก่กงตัวยีสาระเกษารีกูเลยแท้ถึงสวนุกแก่ว่าเลยไอ้หน้าหนุ่มบาลานั่นเสร็จชาวยานีมาอยากให้ลานักการไอ้เนี่ยสิ่งของสิ่งนั้นพักดีอย่าพูดตัวดูเลยปีนั่นนี่จ้าอย่านาทาร์เลยกระดานสีมันเก่งกูสั่นลูกผู้พิลาลาวะอยากให้ปีเนี่ยเจ้าดอมอยู่เนี่ยชิมปีเนี่ยปลาวะเนียริมาอยากให้ลานักการอยู่เลยไอ้เนี่ยสิ่งของสิ่งนั้นมีดีดีเทนโชว์ทาร์ลาวะ
ดีสิมันเก่งปีว่ากองเทพพนันบุษย์ส่วนอินเดียนี่เนี่ยมีมาสิ่งของสิ่งนี้เดิมเข้าไปแต่สัญญาที่ดารุนตายนั่นแหละนักการเงินเนี่ยว่าที่เสียหนี้นั่นบุลูเมลูยูซาจาวาเลยอินเดียส่วนอันนี้เนี่ยสิ่งของสิ่งนี้เดิมเข้าไปที่ดารุนเนี่ยมีชื่อกูเทนโชทาร์เออเอยักขันตะพูนเลยสัญญาสิทธาเดนเอลูนั่นเองเลยล่ะดูอุปถัมภ์กับฟิวิโกเปียวาเลยดีนับไปละกองโลกเนี่ยนั่นแหละที่ยูมีชื่อว่าสิ่งนี้ดีสังกับปุ่มมาบุก ดีเรื่องอะไรพวกมันพวกดีเรื่องอะไรเนี่ยเราเอาแต่เพื่อนเนี่ยมาสิจะกูเองสองปีวิวเสร็จสามปีเนี่ยดีเพื่อกูอภิมาไม่พิวเสียเนาะที่กิจการที่เพื่อกันเลยคุณจูนั่งจะจ้องชีวะเยี่ยมมาแล้วเนี่ยเดี๋ยวนี้เนี่ยที่เรามาสิจะจ้ามาอาตั้งวันที่ยี่สิบสามเดือนสุดเมื่อตั้งยี่สิบมาตั้งวันที่จ้องชีวะเนี่ยพิลาเลยเนี่ยไอ้เราดีจังอ่ะอาดูดบอสตุนี้ก็มาพูดเลย อะไรอย่างเช่นเดียวกันมาแต่ว่าที่เรามาไปเลยไอ้เราตัวนี้ก็ทำว่าจะคุ้มเช่นอะไรมาบ้างเนาะแล้วไอ้เราจะอินเดียส่วนใหญ่เนี่ยก็ยินดีที่จะไปสานิเตเนาะจะนักเรียนพวกนี้จะได้เสียสังหรณ์เลยแต่ตัวนี้ที่มาที่มุ่งจะเชื่อตัวนี้ก็จะจูงใจคนดูเลยด้วยอาจจะมาเชื่อใจกันแล้วนั้นบัสส่งเดี๋ยวบุษงศ์สิมันเก่งกูอินเดียเนี่ยมีวันนั้นก็นั่งชิคุนิมาแล้วมาเยี่ยทุกเรื่องว่า
สิ่งเก่งกูรอหน้าท้องตั้งแต่เนี่ยกองไปลงมาสัตว์เองกองเทพพ่อแกจะไปรอเอ็นยาบอกว่าอเมริกันดอลลาร์เลียชิสเซลีดันยินดีมีนันทาร์พี่บ้านครับเนี่ยก็สิ่งที่เตรียมพิจารณาบ้างนะตอนนี้เนี่ยวิวมีมาบ้างงานในทุ่งลุมพินีและซีซีนี่กูจันทร์รุ่ยอินเทอร์เน็ตเว็บไซต์เอพีเฟซบุ๊กเนี่ยยูทูบลุมุกุยดีกันนี่แหละได้ยินน่าเสียงจิ๋วลุยานันจับบ้านครับเนี่ยกูรอปัสเซนต์เซนเดจ้าลุดูเนี่ยจะมาอีซีซิงกูเตรียมพิจารณาไปบ้างไหมที่ ေးထားပါရခင်ဗျာ
covid ရဲ့နောက်ဆက်တွဲစုစုတွေကိုရင်ဆိုင်နေနေရမှာအလွန်အရေးပါတာပါနှလုံးနဲ့သွေးကြောတွေကျန်းမာကြံ့ခိုင်နေစေဖို့အတွက်ဘယ်လိုပြုမူနေထိုင်သင့်တယ်ဆိုတာကိုတမတော်တူဦးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါတယ်
အဲ့တော့ဒူတိုင်းဒူတိုင်းအောင်ဆိုလို့ရှိရင်ဒီ covid ရောဂါမခံစားခံရခင်ကလေးကဒီနှလုံးနဲ့သွေးကြောဆိုင်ရာဖြစ်နိုင်ခြေများတဲ့အချက်တွေကိုရှောင်ရှားထားလို့ရပါတယ်အဲ့ဒါကတော့လွယ်ပါတယ်ဆရာတို့ပြောပြောနေတာ healthy lifestyle အတိုင်းနေရပါမယ်အဲ့တော့ healthy lifestyle ဆိုတာကျန်းမာရေးနဲ့ညီညွတ်တဲ့အစားအသောက်နေထိုင်မှုပုံစံမျိုးနဲ့နေထိုင်ဖို့လိုတယ်လို့ပြောတာပါအဲ့တော့အဲ့ဒါကိုပြန်ပြီးပြောမယ်ဆိုလို့ရှိရင်တော့ဒီအစားအသောက်ထဲမှာအဆီများတာတွေရှောင်ရမယ်အချို့ရှော့ချသုံးဆွဲရမယ်ဆိုတော့ဆေးလိပ်မတောက်ရဘူးနောက်တစ်ခါကိုယ်လက်လှုပ်ရှားလေ့ကျင့်ခန်းလုပ်ရမယ်ဒီနည်းတွေနဲ့ကိုယ့်ရဲ့ခန္ဓာကိုယ်လေ့ကျင့်ကိုသတ်မှတ်ထားတဲ့ကျန်းမာရေးဘောင်ပင်မှာထားဖို့လိုအပ်ပါတယ်ပေါ့နော်အဲ့တော့ဒါလေးတွေဆောင်ရွက်လို့ရတယ်နောက်တစ်ခုကတော့စိတ်ပိုင်းဆိုင်ရာစိတ်ဖိစီးမှုတွေရှော့ချခြင်းအားဖြင့်တစ်ဖက်မှာနှလုံးနဲ့သွေးကြောရောဂါနောက်ဆက်တွဲပြဿနာတွေကိုရှော့ချရောက်ပါတယ်ဒီနည်းနဲ့ COVID virus မခံစားခင်မှာကြိုတင်ဆောင်ရွက်ထားလို့ရတယ်ပေါ့နော
်ကိုဗစ်ကူးစက်မှုရဲ့နောက်ဆက်တွဲစုစုတွေထဲမှာနှလုံးနဲ့ပတ်သက်တဲ့နောက်ဆက်တွဲစုစုတွေလည်းဖြစ်ပေါ်ခံစားရနိုင်ပါတယ်ကိုဗစ်ကူးစက်ခံရတဲ့အခါဆော့ဆော့တိအောင်ကြိုးစားတင်ပြီးနှလုံးနဲ့ပတ်သက်တဲ့လက္ခဏာတွေကိုတန်မြတ်ရှိခဲ့မယ်ဆိုရင်ဆရာဝန်နဲ့အမြန်ဆုံးပြတ်တိုင်ပင်တင်တယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါတယ
်နောက်တစ်ခုကတော့ဒီကိုဗစ် virus ခန္ဓာကိုမဝင်အောင်ကာကွယ်တဲ့နည်းစနစ်တွေကိုစနစ်တကျလုပ်ရမယ်ဒါတော့လူတိုင်းပြည်ပြည်သားဖြစ်ပါတယ် mask တာလို့လက်ဆေးတာလို့တောင်းတဲ့တရားဒီ3ပေ6ပေခွာဝေးရနေတာဒီဆက်မိုက်ဝန်ကြီးဌာနညွှန်ကြားတဲ့အချိန်မှာညွှန်ကြားတဲ့အတိုင်းလိုက်နာပြီးမဝင်ရအောင်ဆောင်ရွက်ရမယ်။ကယ်၍များကိုဗစ် virus ဝင်ရောက်ခဲ့မယ်ဆိုရင်လည်းပထမတစ်ပတ်အတွင်းကလေးကဆရာတို့ဆရာဝန်နဲ့တိုင်ပင်ဖို့လိုအပ်နိုင်တယ်။အထူးသဖြင့်တော့ယောဂအခန့်ရှိတဲ့သူတွေမှာဒီတစ်ပတ်အတွင်းမှာ virus ကိုတတ်တယ် virus သက်စီပေါ်ပေါက်နေပြီဖြစ်တဲ့အတွက်ဒီ virus တတ်တဲ့ဆေးတွေကိုဒါသုံးဆွဲပြီးတော့ကုသခံခြင်းအဲတင့်မတင့်ဆိုတာကိုစစ်ဆေးဖို့ လိုအပ်ပါတယ်ဒါတွေကိုဆောင်ရွက်ပေးဖို့လိုတယ်နောက်တစ်ခါကိုဗစ်ဗိုင်းရပること。ဝင်ရောက်လို့ယောဂလက္ခဏာခံစားနေရတဲ့သူတွေအနေနဲ့လည်းဒီနှလုံးနဲ့ဆိုင်ရာပြဿနာတွေဖြစ်နိုင်တယ်။ရင်ဘတ်အောင်တာတို့နော်မောတာတို့တက်ချူမပွားတာတို့စတဲ့ဒါမျိုးလက္ခဏာတွေတွေ့မယ်ဆိုရင်ပေါ်ပေါ်ဆဆမနေသင့်ဘူး။ဆရာဝန်နဲ့တိုင်ပြီးတော့ဒီနောက်ဆက်တွဲပြဿနာတွေရှိမရှိစစ်ဆေးကုသဖို့အတွက်ကိုယ်စီမံအကြံပြုချင်ပါတယ
်။ကိုဗစ်ကူးစက်ခံရတဲ့လူနာတွေကိုစစ်စောစစ်စီရှာဖွေဖို့ထုတ်ကုသတဲ့နေရာမှာအထွေထွေယောဂကူဆရာဝန်တွေရဲ့အခန်းကဏ္ဍဟာအလွန်ပဲအရေးပါတာပါ။ကိုဗစ်ကြောင့်ဖြစ်တဲ့နှလုံးနဲ့သွေးကြောဆိုင်ရာပြဿနာတွေနဲ့ပတ်သက်ပြီးအထွေထွေယောဂကူဆရာဝန်တွေကိုဒေါက်တာဦးမောင်ကျော်နိုင်ကအခုလိုအကြံပြုပါရစေ
။ဒီထွေထွေယောဂကူတဲ့ဆရာဝန်တွေနေရတော့ဆရာတို့စကားနဲ့ပြောမယ်ဆိုရင် early detection treatment ပေါ့နော်။ဒီစောစစ်စီရှာဖွေစစ်ဆေးပြီးတော့ကုသဖို့အတွက်ကိုဆရာတို့နဲ့အကြံပြုချင်ပါတယ်။အဲ့တော့စောစစ်ရှာဖွေမယ်ဆိုတော့နံပါတ်1ဒီ COVID virus 19ယောဂဝင်ရောက်ပြီဆိုလို့ရှိရင်ဒီသူဒီနောက်ဆက်တွဲနော်ယောဂပြင်းထန်နိုင်ခြင်းရှိမရှိဆိုတာတွေဆရာတို့ကစစ်ဆေးလို့ရပါတယ်။နော်ဒါတွေကိုစစ်ဆေးပြီးတော့လိုအပ်တဲ့သူတွေမှာဒီ virus တက်တဲ့ဆေးတွေကိုလုံးဆွဲကုသဖို့အတွက်အကြံပြုရမှာဖြစ်ပါတယ်။နောက်တစ်ချက်ကတော့ COVID virus ဝင်ပြီးတဲ့နောက်မှာနောက်ဆက်တွဲလက္ခဏာနော်ထူးထူးနဲ့နှလုံးနဲ့သွေးကြောဆိုင်ရာဖြစ်စေတဲ့လက္ခဏာတွေရှိပါတယ်။နော်အဲ့ဒါတွေကရင်ဘတ်အောင်နာတို့နောက်တစ်ခါသက်ရှူမောတွေမောတာတွေဖြစ်ပြီးဆိုလို့ရှိရင် COVID အဆုတ်ရောင်ယောဂကြောင့်ဖြစ်တာလားဒါမှမဟုတ်လို့ရှိရင်နှလုံးမိုင်းဆိုင်ရာပြဿနာတွေကြောင့်ဖြစ်တာလားဆိုတာကြိုတင်စစ်ဆေးပြီးတော့ကုသမှုပေးမယ်ဆိုလို့ရှိရင်ဒီ COVID ရဲ့နောက်ဆက်တွဲကြောင့်သက်သေဆုံးမှုတွေကိုရှင်းချနိုင်မှာဖြစ်ပါတယ်။တကယ်ကြီးများလိုအပ်လို့ရှိရင်လည်းအထူးအဆောင်ညီစီကိုပြပြန်ကုသပေးခြင်းအပြင်အချိန်မီကုသပေးနိုင်မှာဖြစ်ပါလေလို့ဆက်နေတဲ့ချန်ပြူချစ်ပါတယ
်။ကိုဗစ်ကူးစက်မှုကိုကာကွယ်ဖို့ရောကုသဖို့အတွက်ပါထိရောက်တဲ့နည်းလမ်းများစွာရှိလာပြီးဖြစ်ပါတယ်။ပြည်သူလူထုအနေနဲ့သိရှိပြီးဖြစ်တဲ့ကျန်းမာရေးဘုဒ္ဓတရားတွေကိုလက်တွေ့ကြကြလိုက်နာကျင့်သုံးပြီးကိုဗစ်ကြောင့်ကျွတ်လျနိုင်တဲ့ကျန်းမာရေးပြဿနာတွေကိုရှင်းချလို့ရတယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါတယ်
။ဒီကမ္ဘာလုံးမှာဖြစ်ပွားလျက်ရှိတဲ့သေဆုံးမှုလုံးတွေများတဲ့ဒီကိုဗစ်ရောဂါကြီးကိုကာကွယ်ဖို့အတွက်ကိုနည်းလမ်းတွေအများကြီးရှိနေပါပြီ။အထူးသဖြင့်တော့ဒီကိုဗစ်ကာကွယ်ဆေးဟာတိတိကျကျကာကွယ်တားဆီးနိုင်တာတွေ့ပါတယ်။ဒါကြောင့်မလို့ဒီကိုဗစ်ကာကွယ်ဆေး vaccination တွေကိုအချိန်နဲ့တပြေးညီပြည့်မိအောင်ထိုးဖို့အတွက်ပထမဆုံးအနေနဲ့အကြံပြုချင်ပါတယ်။ဘာဖြစ်လို့လဲဆိုတချို့လူနာတွေမှာနှစ်ချိန်ထိုးပြီးတော့ရက်ထားတဲ့သူရှိတယ်၊သုံးချိန်ထိုးပြီးရက်ထားတဲ့သူရှိတယ်ပေါ့နော်။ဆိုတော့အမှန်တကယ်ဒီကိုဗစ်ဖြစ်တဲ့နှစ်နှစ်ကာလအတွင်းမှာဆိုရင်တော့အနည်းဆုံးဒီ၄ချိန်မြောက်ထိုးပြီးမှသာလျှင်ဆရာတို့ကအပြေအဝကာကွယ်နိုင်မှာဖြစ်ပါတယ်။ဒါကြောင့်ကာကွယ်ဆေးမထိုးရသေးတဲ့လူတွေကာကွယ်ဆေးထိုးဖို့တော့ပထမဦးနဲ့အကြံပြုချင်ပါတယ်
။နှလုံးနဲ့သွေးကြောတွေကျန်းမာကြန့်ခိုင်နေအောင်လိုက်နာဆောင်ရွက်တဲ့အချက်တွေကိုတင်ပြလို့လိုက်တာဖြစ်ပါတယ
်။ဒေါက်တာတန်ဆာစီစဉ်တင်ဆက်တဲ့လူထုနဲ့ကျန်းမာရေးအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာ။ကြန့်ရှိနေသေးတဲ့အပတ်စဉ်ကဏ္ဍတွေကိုမကြခင်မှာတင်ဆက်ပေးတော့ပါမယ်ခင်ဗျာ။
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်ဗျာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
တော်ရရှိနေခုနားဆင်နေကြတာကတော့ဗီဒီယိုမြန်မာပိုင်းအစီအစဉ်ရဲ့ဗုဒ္ဓနေညာပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်ခင်ဗျာအခုတင်ဆက်ပေးမယ့်ဒုတိယပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဥကျော်ဇန်တရဲ့မြန်မာအရေးသုံးသပ်ချက်နဲ့အာကစားကဏ္ဍနှစ်ချုပ်အစီအစဉ်တွေကိုဆက်လက်တင်ပြပေးသွားမှာပါပထမအဦးဆုံးတော့ဥကျော်ဇန်တရဲ့မြန်မာအရေးသုံးသပ်ချက်နဲ့စပါမယ်အခုအခါမြန်မာနဲ့ရုရှားနှိစက်လာနေတာဟာအခြေအနေရအခိုက်အတန့်ကိုကျိုးအတွက်အပြန်အလှန်တွက်ကပ်နေခြင်းသာဖြစ်တဲ့တကယ်နဲ့ဆိုင်ဆွေးမြဲတဲ့မဟာမိတ်စစ်စစ်တွေဖြစ်ဖို့ခက်မယ်လို့အာရှပစိဖိတ်ဒေသကြီးရာကြောင့်ကျင်သူပမောက္ခရူဘင်အဇီဇီယန်ကသုံးသပ်ပါတယ်မြန်မာတရုတ်ရုရှားသုံးပွင့်ဆိုင်ညီညွတ်ရေးဆိုတာကတော့ဖြစ်ထွန်းလာနိုင်စရာရှိပါသလားနယူးဇီလန်နိုင်ငံမာစီတက်ကတိုကပမောက္ခအဇီဇီယန်ကိုဥကျော်ဇန်တာကဆွေးနွေးသုံးသပ်ထားပါတယ်ခင်ဗျာ
အရှဒမနာဘလဂနာပူတင်နဲ့မြန်မာစစ်ကောင်စီကြီးကပူဂျုံမူကြီးမြောင်ဟိုင်းတို့ဒါဒီကဆမာကရစ်ဆုံးကြရပါတယ်အဖက်ကတော့တော်တော်ချီကျူးကုန်တီမီရောပြောကြရတယ်သူတို့သုံးသပ်သူတို့ရှိုးဆိုကြပါတယ်ဘာမခအဇီဇီယန်ဘယ်လိုသုံးသပ်လို့ပါလဲဘလောက်ရေးကြည့်ပါလဲသူပြန်ပြစ်ဆုံ
း Well it is an important meeting for both leadership of the military junta in Myanmar and for the regime in Russia, Mr. Putin,
because
ကဲ့ရဲ့ရှုချက်မှုတွေနဲ့ရင်ဆိုင်နေရတာဖြစ်တဲ့အတွက်သူတို့ဟာသဘောတူအရာဖြစ်စီသဘောပေါက်နားလည်မှုနဲ့ဖြစ်စီတယောက်ကိုတယောက်တွေ့ဖက်ပြီးအပြန်အလှန်ထောက်ခံအားပေးမှုရရှိမှုမျှော်လင့်နေကြတာပါဆိုတော့ရုရှားအနေနဲ့သူတို့ဟာအထီးကျန်မဟုတ်ဘူးဆိုတော့ပြသဖို့အတွက်နိုင်ငံအများအပြားကလူတွေလာရောက်ပြီးပူတင်နဲ့ရှင်တွဲထိုင်နေတာကိုလိုချင်နေကြတာပါဒီမှာစစ်ကောင်စီကလည်းကမ္ဘာနိုင်ငံတွေပို့ပြီးသူတို့အပေါ်စိတ်ဝင်စားနဲ့ထောက်ခံပြဖို့လိုချင်နေတာဖြစ်ပါတယ်။ဒါကြောင့်လဲအခုတွေ့ဆုံမှုဟာနိုင်ငံရေးနဲ့လူမှုအမြင်အတွက်နှစ်ဖက်စလုံးကလှုပ်ပြတဲ့အရေးကြီးတဲ့ကိစ္စတစ်ခုဖြစ်ပါတယ်။ဒါဟာရေရှည်ဘလောက်ထိရောက်မှုရှိမလဲဆိုတော့ကတော့ကျွန်တော်တန်တရားဖြစ်ပါတယ
်။ဆိုတော့ဒီတွေ့ဆုံမှုဟာတကယ်နှိမ့်နှက်ကာရင်းနှီးမှုမဟုတ်ဘဲလက်တလောအစဉ်ပြေဖို့အတွက်ကိုယ့်အကျိုးအတွက်လှုပ်တယ်ဆိုတဲ့သဘောတနည်းအားဖြင့်ပြောရရင် marriage of convenience ဆိုတဲ့သဘောမျိုးလိုပဲပြောမှာပေါ့ဗျာနော်
Yes, it is a mutual convenience, and I can even say that when they meet in the talk, I don't know what they were talking about, but
ဟုတ်ပါတယ် marriage of convenience ပါပဲသူတို့နှစ်ယောက်တွေ့ဆုံရမှာဘာတွေပြောကြတယ်ဆိုတာအသေးစိတ်ကိုကျွန်တော်မသိပေမဲ့သူတို့ပြောကြတဲ့အထက်ပါဝင်နေတဲ့အကြောင်းအရာတစ်ခုကတော့သူတို့တန်းပြီကဖက်ပြေးကိုကြုံလာရင်တယောက်စီတယောက်လာပြီးခုံလုံးမဲ့ကိစ္စတွေလည်းပါကောင်းပါမယ်လို့ထင်ပါတယ်ဒါကိုကျွန်တော်သိအလေးနဲ့ထားပြီးပြောနေတာမဟုတ်ပေမဲ့သူတို့အနေနဲ့ဒီလိုအခြေအနေမျိုးဖြစ်လာခဲ့ရင်ဆိုတော့စဉ်းစားရမယ့်အခြေအနေရောက်လာနိုင်ပါတယ
်နောက်မိကျင်တာတစ်ခုကတော့ရုရှားနဲ့တရုတ်ကိစ္စဖြစ်ပါတယ်ဒီနိုင်ငံတို့ဟာအခုလောလောဆယ်မှာမြန်မာစစ်ကောင်စီနောက်ွယ်မှာအတူတူရပ်တည်နေရတယ်လို့လူတွေကသတ်မှတ်ကြပါတယ်ဆိုပေမဲ့သူတို့နိုင်ငံရဲ့မြန်မာအရေးနဲ့ပတ်သက်တဲ့လက်တွဲမှုကဘလောက်ခိုင်ခိုင်မာမာရှိနိုင်ပါသလဲတကယ်တော့စီးရဲခေတုံးကဆိုဗီယက်ရုရှားဆိုရင်တရုတ်ကိုကမ္ဘာနိုင်ငံရဲ့ဇက်ခုမှာသူနဲ့ဒန်းတူမဆက်ဆံခြင်းလို့ပိုစတာရင်းရူးမပေးခြင်းလို့သူတို့လမ်းခွဲခဲ့ရတာရှိပါတယ်နောက်အရှအလဲပိုင်းမှာလည်းပဲနယ်မြေပြဿနာတွေရှိနေခဲ့တယ်ဆိုတော့သူတို့ရဲ့လက်တွဲမှုကဘလောက်ခိုင်မာနိုင်မယ်ထင်ပါသလဲမြန်မာရဲ့နောက်ွယ်မှာလက်တွဲမှု
Yes, definitely Russia and China have common interests in Myanmar, and the one major interest they share is that
Russia and the United Kingdom မှာမြန်မာနိုင်ငံမှာသူတို့ရဲ့အကျိုးအမြတ်တွေအတူတူရှိနေတာတော့သိကြပါတယ်။တခုသောတူညီတဲ့မျှော်မှန်းချက်ကတော့မြန်မာနိုင်ငံမှာအနောက်နိုင်ငံတွေနဲ့ဒီမိုကရေစီလွှမ်းမိုးမှုတွေမရောက်လာစေပဲဖြစ်ပါတယ်။ဒီကိစ္စမှာရုရှားနဲ့တရုတ်တို့မြန်မာနောက်ကအတူတူရှိကြပါတယ်။ဒါပေမဲ့ဒီလိုလက်တွဲရည်တည်မှုဟာရှစ်ဆက်ပြီးအကန့်အသတ်နဲ့သာတွားနေပါလိမ့်မယ်။ဒီအတွက်အကြောင်းရင်းအများပြားလည်းရှိပါတယ်။ဒီဟာကမ္ဘာရဲ့ဒီဘက်အချမ်းမှာအထင်ကြီးရအင်အားကြီးနိုင်ငံအဖြစ်သူကိုယ်သူမှတ်ယူထားတာပါ။မြန်မာနိုင်ငံပေါ်မှာလည်းရုရှားထက်များစွာတာလွန်ပြီးလွှမ်းမိုးထားတဲ့နိုင်ငံဖြစ်ပါတယ်။ရုရှားကမြန်မာနိုင်ငံမှာဘာပဲလုပ်လို့တရုတ်မျက်နှာကိုအရင်ကြည့်ရမှာဖြစ်ပါတယ်။တရုတ်အနေနဲ့မြန်မာနိုင်ငံမှာသူလှုပ်ချင်တာလှုပ်ဖို့ရုရှားမျက်နှာကိုကြည့်နေစရာမလိုပါဘူး။ဆိုတော့မြန်မာအရေးတွေသူတို့နိုင်ငံပူပေါင်းဆောင်ရွက်မှုမှာအကန့်အသတ်ရှိမှာဖြစ်ပြီးနိုင်ငံတကာအရေးလက်တွဲရမှာလည်းအကန့်အသတ်တွေရှိနေမှာပါသူတို့နိုင်ငံကစီးကာလာတုန်းကနိုင်ငံတကာမှာရန်သူတွေပြန်ပက်တွေဖြစ်ခဲ့ကြရဲဆိုတာမှတ်ပါတယ်အခုတော့သူတို့ကသူတို့မဟာဗျူဟာမဟာမိတ်တွေ strategy alliance လို့ပြောနေကြပါတယ်ဒါမှတ်ပါတယ်သူတို့ကတယောက်ကိုတယောက်တိတကမိခိုအားထားနေကြပါတယ်ယူကရိန်းစစ်ပွဲမှာတရုတ်ကရုရှားကိုပေါ်ပေါ်ထင်ထင်ထောက်ခံပါတယ်ဒါပေမဲ့တရုတ်ကသတိကြီးစွာထားပါတယ်လို့တားရတော့မပေါ်ပါဘူးယူကရိန်းမှာရုရှားရဲ့စစ်တပ်နေပုံကိုတရုတ်ကအပြည့်အဝသဘောမတူပါဘူးရုရှားရဲ့နျူကလ িয়ার အင်အားပြအနံ့ချင်းနေပုံကိုတရုတ်ကသဘောမချပါဘူးဆိုတော့နှစ်နိုင်ငံဆက်ဆံရေးမှာအကန့်အသတ်နဲ့ရှိနေတာပ
ါဆိုတော့မြန်မာအရေးမှာရောဒီရုရှားနဲ့တရုတ်နှစ်နိုင်ငံညီညွတ်မှုမှာဘယ်လိုအဖူးအထစ်တွေရှိနေနိုင်လဲဆိုတာလည်းရှင်းပြပါအောင်ခင်ဗျာ
Myanmar is another example where this collaboration will be limited it will only
မြန်မာနိုင်ငံဟာလည်းဒီရုရှားတရုတ်ဆက်ဆံရေးအကန့်အသတ်ရှိနေတယ်ဆိုတော့နောက်ထပ်နမူနာပြရုပ်တစ်ခုပါမြန်မာနိုင်ငံမှာဒီမိုကရေစီမဖြစ်ထွန်းမှုသူတို့လိုလားနေသမျှတော့သူတို့ကလက်တွဲနေကြပါလိမ့်မယ်ဒါပေမဲ့သူတို့ချင်းချင်းမှလည်းထူးခြားတဲ့မတူညီတဲ့ဦးစားပေးမှုတွေတည်ကြစီရှိနေပါတယ်ဒီလိုဦးစားပေးမှုကိစ္စတွေကိုမြန်မာနဲ့ရုရှားတီးထန့်မြန်မာနဲ့တရုတ်တီးထန့်စီလောက်ကန်ကျင်ကြပါတယ်သုံးနိုင်ငံစုပေါင်းပြီးtrilateral မလုပ်ချင်ကြပါဘူးရုရှားတရုတ်နဲ့မြန်မာစစ်ကောင်စီသုံးဝင်ဆိုင်တွဲလုပ်ချင်တဲ့အရေးကြီးလို့ရဘာမှရှိနိုင်မယ်လို့မထင်ပါဘူ
းသမ္မတပူတင်နဲ့တရုတ်တို့ဟာမဟာဗျူဟာမဟာမိတ်တွေ strategic alliance လို့ဆိုတော့မြန်မာနိုင်ငံကိုတရုတ်ကသူတို့အတွက်မဟာဗျူဟာအရအချက်ချကြားတဲ့နေရာဖြစ်တယ်အိန္ဒိယသမုဒ္ဒရာကိုထွက်မဲ့ထွက်ပေါက်ဖြစ်တယ်လို့သူတို့သတ်မှတ်ထားတာဖြစ်ပါတယ်ဆိုတော့ဒီနေရာမှာရုရှားကဝင်လာတော့ရ ရုရှားနဲ့တရုတ်ဟာမဟာဗျူဟာအရအကျိုးစီးပွားချင်းထိတိုက်တွေ့တယ်လို့မဆိုနိုင်ဘူးလားခင်ဗျာ
I think they are strategic allies for sure. They are not military allies, I would say. I wouldn't call them military allies. There is no military treaty between the two. They are strategic allies in terms of
သူကမဟာဗျူဟာဆိုင်ရာမဟာမိတ်တွေဖြစ်တယ်ဆိုတာတော့အသေးချာပဲလို့ကျွန်တော်ထင်ပါတယ်ဒါပေမဲ့သူတို့ကိုစီးရင်မဟာမိတ် military alliance လို့ကျွန်တော်မခေါ်ချင်ပါဘူးသူနဲ့နိုင်ငံကြားမှာလဲစီးရဲသဘောတူစာချုပ်တစုံတရာမရှိပါဘူးမဟာဗျူဟာအရကတော့အပြန်အလှန်ကူညီပြီးဩစာအချိန်ဝါကြီးမအောင်လုပ်မယ်အနောက်နိုင်ငံတွေရဲ့ဖိအားကိုလက်တွဲရင်ဆိုင်မယ်ဆိုတဲ့သဘောမျိုးရှိနေပါတယ်ဒါပေမဲ့ဒီချိန်ထဲမှာပဲတနင်္ဂနွေနဲ့တနင်္ဂနွေရှင်းပြမှုလည်းရှိနေပါတယ်အာရှအလယ်ပိုင်းမှာပြိုင်ဆိုင်နေကြပါတယ်တကယ်လို့အနောက်ဘက်နိုင်ငံတွေနဲ့ဆက်ဆံရေးပြဿနာတက်လို့အရှိရမှာပို့ပြီးလှုပ်ရှားဖို့ရုရှားကလှုပ်လာမယ်ဆိုရင်တရုတ်နဲ့ပြိုင်ဆိုင်မှုကပို့ပြီးပြင်းထန်လာနိုင်ပါတယ်လောလောဆယ်မှာတော့တရုတ်ညွန်ညင်စရာမဖြစ်အောင်ရုရှားကဒိဋ္ဌာလှုပ်ဆောင်နေပါတယ်အချုပ်ပြောရရင်မြန်မာအရေးမှာအကျိုးစီးပွားချင်းတူညီမှုရှိပါတယ်သူတို့တက်နိုင်ရင်မြန်မာမှာနျူကလ িয়ার ဆင့်ကိုတည်ပင်းနိုင်ပါတယ်ဒါပေမဲ့တရုတ်နဲ့ရုရှားတက်နိုင်ငံကြားသူတို့လုပ်သမျှမှာအပြည့်အဝသဘောတူညီမှုရကြလိမ့်မယ်လို့ကျွန်တော်မထင်ပါဘူးတရုတ်ကသူ့ရဲ့ကိုယ်ပိုင်အကျိုးစီးပွားကိုဦးစားပေးကာကွယ်မှာပါရုရှားနဲ့ပူးပေါင်းဆောင်ရွက်မှုဟာတရားရဂိုင်တော့မဖြစ်နိုင်ပါဘူး
ရရှိတော်အရှာမှာလည်းပဲရုရှားဟာချိန်ကသူရဲ့ခြေကုပ်စခန်းဖြစ်ခဲ့တဲ့ဗီယက်နမ်ကိုအခုခါမှလက်တွဲဖြုတ်ခဲ့ပြီးဖြစ်ပါတယ်။ဆိုတော့မြန်မာနိုင်ငံကိုအရှိတော်အရှာမှာသူရဲ့ခြေကုပ်စခန်းအစ်စ်ဖြစ်တည်ဆောက်လာနိုင်မဲ့အလားအလာကောမရှိဘူးလားခင်ဗျာရုရှားအနေနဲ့
Well they left Vietnam years ago the Cameron Bay military base so that was Putin's decision and in some ways I think it was a decision by the Russian government to do so because I think they probably believed that was not in their interest or they couldn't
afford it. Russia ani to jaga be Vienna ma shi de siskan Cameron Bay le kwe ko sun lo khet bi phit par de. Ara ga Putin ye song phet chen ne lout da ba. De chain ne ma be ai siskan a turu twe a chu ma shi lo lo da ma mo yin le turu ngwe che ma tat nai lo lo sun lo khet da le phit nai ma de. Aku lo lo se ma ro Russia tu ye အနိကအိန္ဒိယတချို့ကလွယ်လို့သူတို့စစ်စခန်းတိုးချဲ့ထားရှိနိုင်မယ့်အခြေအနေမျိုးမရှိပါဘူး။သူရဲ့တရရဲ့ဩစာလွှမ်းမိုးခံနယ်မြေ Sphere of Influence နယ်မြေတွေဖြစ်တဲ့ရခိုင်ဆိုဗီယက်နိုင်ငံတွေ၊ကော့ကေးဆပ်၊ယူကရိန်း၊မော်ဒိုဗာစတဲ့ဒေသတွေမှာလက်မလည်အောင်ဖြစ်နေပါရဲ့။ဒါကြောင့်လဲသူကအရှိတောင်အရှမှာစစ်စခန်းတိစောက်နိုင်တဲ့အင်အားဓမ္မမဟုတ်ရင်လဲရီမန်းချက်တစုံတရာရှိမယ်လို့ကျွန်တော်မထင်ပါဘူး။ဒုတိယတစ်ချက်ကလည်းအရှိတောင်အရှဆိုတာတရုတ်ကသူ့ရဲ့ဩဇာလွှမ်းမိုးခံနေမည်လို့သတ်မှတ်ထားရဖြစ်လို့ရုရှားစစ်စခန်းတွေထားရှိရေးကိစ္စကိုတန်ကြီးခံလိမ့်မယ်မဟုတ်ပါဘူ
းအခုမြန်မာနိုင်ငံမှာဖြစ်ပျက်နေတာကိုသုံးသပ်သူတို့ကပြောကြပါတယ်ဒါဟာ proxy war ကိုယ်စေကတဆင်တိုက်တဲ့စစ်ပွဲရဲ့စစ်မျက်နှာပြင်စစ်မြေပြင်ဖြစ်လာနိုင်တယ်လို့ပြောကြပါတယ်အနောက်ဥစုကဒီမိုကရေစီအင်အားစုနောက်ကမှရှိနေပြီးတရုတ်နဲ့ရုရှားတို့ကစစ်ကောင်စီရဲ့နောက်ကမှရှိနေတယ်လို့ဆိုကြပါတယ်ဒါပေမဲ့သုံးသပ်သူနောက်ပညာရှင်တို့ကတော့ဒီမြန်မာနိုင်ငံမှာဖြစ်နေတဲ့တိုက်ပွဲတွေမှာလက်နက်ကိုကြည့်မယ်ဆိုရင်တကယ်တမ်း proxy war ဖြစ်နေတာကတရုတ်နဲ့ရုရှားအကြမ်းသာဖြစ်တယ်။တိုင်းဒေသအင်အားစုတွေကတရုတ်လက်နက်ကင်ပြီးတိုက်နေကြတယ်။စစ်ကောင်စီကရုရှားလက်နက်ကင်ပြီးတိုက်နေကြတယ်လို့ဆိုပါတယ်။ဆိုတော့ဒီကိစ္စမှာတော့ဘာမဖအစီအစဉ်အနေနဲ့ဘယ်လိုသုံးသပ်လို့ပါလဲ
။ Yeah I don't know there's a proxy war between Russia and China in Myanmar just based on the weaponry that they are supplying I doubt. I don't think Russia is really involved in domestic affairs
သူလည်းနဲ့ထပ်ပွင့်မှုတွေရှိရဆိုရင်လည်းရုရှားနဲ့တရုတ်မြန်မာနိုင်ငံမှာ proxy war ဆင်နွှဲနေတယ်လို့တော့ကျွန်တော်မထင်ပါဘူးမြန်မာနိုင်ငံအရေးမှာတရုတ်ဝင်ဆွတ်တယ်လို့ရုရှားကမြန်မာနိုင်ငံပြည်ရင်းမှာဝင်ရောက်ဆွတ်ပတ်နေတယ်လို့မထင်ပါဘူးမြန်မာပေါ်ရုရှားလွှမ်းမိုးမှုဟာအဓိကအဖြစ်ကုသန်းရောင်းဝယ်ရေးနဲ့နိုင်ငံရေးတန်ကိန်းတမန်ကိန်းကိစ္စမှာသာဖြစ်ပါတယ်မြန်မာနိုင်ငံပေါ်မှာရုရှားကတရုတ်ကိုမရှင်းပါဘူးရှင်းနိုင်စရာအခြေအနေလည်းလုံးဝမရှိပါဘူး
Thank you very much.
ဥကြောတန်တာစီစဉ်တည်ဆက်တဲ့မြန်မာအရေးသုံးသပ်ချက်ကိုနားဆင်ကြကြရတာပါခင်ဗျာ။မကြာခင်မှာအာကစားကန္တာနှစ်ချုပ်အစီအစဉ်ကိုဆက်လက်တင်ပြပေးတော့ပါမယ်။
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအတံမြန်မာဘာသာအစီအစဉ်တွေကို အမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေအချိန်မြေထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသက်ဝိုင်းအစီအစဉ်တွဲဆုံမြန်မြန်ငန်းတို့ကြည့်ရှုကြရမှာပါလူလူမိတ်ဆွေရုပ်တံလိုင်းကိုဖန်ယူကြည့်ရှုခြင်းနဲ့ဆိုရင် Udelset 70B Asia Bing Juru Channel 101ဒါမှမဟုတ် Timecom 6 Juru Channel 123တို့ကနေဖန်ယူကြည့်ရှုနိုင်ပါတယ်ဂျူရုဖန်ယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်လို့လူလူမိတ်ဆွေအရောက်လာခဲ့ပါပြီနော
်တရရှင်တို့ခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့ပုထုနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်ခဏအခုဆက်ပြီးတော့အားကစားကန္တနှစ်ချုပ်အစီအစဉ်ကိုတင်ပြပေးပါမယ်ကမ္ဘာဖလားမှာအာဂျင်တီးနားအသင်းပိုဆွဲသွားတာယူကရိန်းအပေါ်ချူချော်စစ်ကြောင့်ရုရှားနိုင်ငံကိုနိုင်ငံတကာအားကစားပြန်ပွဲတွေကနေအရေးယူလိုက်တာအပါအဝင်2022ခုနှစ်အတွင်းအားကစားလောကအတွင်းကအထင်ကရအဖြစ်အပျက်တွေကိုစူးစီးပြီးကိုရန်နိုင်ကတင်ဆက်ပေးထားပါတယ်ခင်ဗျာ
နောက်22ခုနှစ်ကတော့မကြာခင်မှာကုန်ဆုံးတော့မှာဖြစ်ပြီးတော့ဒီ2022ခုနှစ်ကအားကစားလောကအတွက်လည်းထူးခြားတဲ့နှစ်ပြည့်နေလို့ဆိုရမှာဖြစ်ပါတယ်သာသာကြီးနှစ်ဆမှာပဲအားကစားလောကကိုလှုပ်လှုပ်ခတ်ခတ်ဖြစ်သွားစေခဲ့တာကတော့ဩစတြေးလျအစိုးရနဲ့ကမ္ဘာနံပါတ်1တင်းနစ်ကစားသမားနိုဗာက်ဂျိုကိုဗစ်တို့ကြားပြည်ဝင်ခွင့်ပြဿနာဖြစ်ပါတယ်ဂျိုကိုဗစ်ကဩစတြေးလျ Open ကိုကစားဖို့မဲလ်ဘုန်းမြို့ကိုရောက်သွားချိန်မှာဩစတြေးလျအာဏာပိုင်တွေဘက်ကသူ့ရဲ့ပြည်ဝင်ခွင့်ဗီဇာကိုရုတ်သိမ်းပြီးတော့ဝင်ခွင့်မပေးခဲ့ပါဘူးဂျိုကိုဗစ်ကတော့ဗစ်တိုးရီးယားပြည်နယ်အစိုးရနဲ့ဩစတြေးလျတင်းနစ်အဖွဲ့ချုပ်တွေစီကနေကာကွယ်ဆေးနဲ့ပတ်သက်ပြီးကင်းလွတ်ခွင့်ရတယ်လို့ပြောပေမဲ့အာရာဘိုင်တွေကတော့ဂျိုကိုဗစ်ကိုကာကွယ်ဆေးမထိုးထားတာနဲ့စားရစားတဲ့အထောက်အထားမပြည့်စုံတာတွေကြောင့်ဆိုပြီးတော့ဝင်ခွင့်မပေးဘဲလူမှုကြီးကြပ်ရေးဌာနရဲ့ထိန်းသိမ်းစခန်းမှာထိန်းသိမ်းခဲ့ပါတယ်ဂျိုကိုဗစ်ဘက်ကတရားရုံးမှာယူခံဝင်တာမှာတော့ဖက်ဒရယ်တရားသူကြီးကဂျိုကိုဗစ်ကိုအနိုင်ပေးပြီးတော့ပြည်ဝင်ခွင့်ပြန်ပေးလိုက်ပါတယ်ပြည်ဝင်ခွင့်ပြန်ရသွားတာကြောင့်ဂျိုကိုဗစ်ကလက်ချက်မှုတွေလုပ်ပြီးတော့ကစားဖို့လုပ်နေချိန်မှာပဲတခါဩစတြေးလျလူဝင်မှုကြီးကြပ်ရေးဝန်ကြီးကလည်းသူရဲ့လုံပိုင်ခွင့်ကိုတုံးပြီးတော့နောက်တစ်ကြိမ်ပြည်ဝင်ခွင့်ရုပ်သိမ်းခဲ့လို့တရားရုံးကိုထပ်ပြီးတော့အယူခံဝင်လာမှာတော့ဂျိုကိုဗစ်ရှုံးနေသွားတာကြောင့် Australia Open ကိုကစားခွင့်မရဘဲနဲ့ပြန်သွားခဲ့ရတာပါဂျိုကိုဗစ်ကပြိုင်ပွဲဝင်ခွင့်ငင်းခံရတဲ့အချိန်မှာတစ်ဖက်မှာတော့သူရဲ့ပြိုင်ပွဲဖြစ်တဲ့ Spain နိုင်ငံသား Rafael Nadal ကအမျိုးသားတူးချင်း Final မှာ Russia က Daniil Medvedev ကိုအနိုင်ရပြီးတော့ဘိုးဆွဲခဲ့ပါတယ်ဒါကြောင့် Nadal ဟာ Grand Slam Champion ပြိုင်ပွဲကို22ကြိမ်ဘိုးဆွဲပြီးတော့အမျိုးသားဘက်မှာတော့ Grand Slam အများဆုံးဘိုးဆွဲသူအဖြစ်စံချိန်တင်ခဲ့ပါတယ်ခင်ဗျာဒီ2022ခုနှစ်အတွက်အဓိကအားကစားပြိုင်ပွဲဒီနောက်တစ်ခုကတော့ Beijing ဆောင်းဒီ Olympic ပြိုင်ပွဲဖြစ်ပြီးတော့ဖွင့်ပွဲအခမ်းအနားကို Beijing မြို့က Olympic အားကစားကွင်းကြီးမှာဖေဖော်ဝါရီ၄ရက်နေ့ကကျင်းပခဲ့ပါတယ်နိုင်ငံတကာ Olympic Committee ဥက္ကဋ္ဌ Thomas Beck ကုလသမဂ္ဂရွေးမှူးချုပ် Antonio Guterres ကမ္ဘာ့ကျန်းမာရေးဖွဲ့ချုပ် WHO အကြီးအကဲ Dr. Tedros Adhanom Ghebreyesus အဖြစ်ကမ္ဘာနိုင်ငံတချို့ကခေါင်းဆောင်တွေတက်ခဲ့ကြပေမဲ့ American ပါဝင် Britain, Australia နဲ့ Canada ကိုယ်စားလှယ်အဖွဲ့တွေကတော့တရုတ်နိုင်ငံလူခွေချိုးဖောက်မှုတွေကြောင့်ဒီဖွင့်ပွဲအခမ်းအနားကိုမတက်ရောက်ဘဲတန်တမာရေးရသပိတ်မောက်ခဲ့ကြပါတယ်။ချို့နောက်နိုင်ငံတွေကတော့ COVID ကူးစက်မှုတွေကြောင့်မတက်ခဲ့ကြပါဘူး။ဥရောပပြောင်းလဲမှုကြောင့်အခုဒီချိန်ဘေကျင်းဆောင်းရသည့် Olympic ပြိုင်ပွဲမှာလည်းစီးနင်းနေကြနည်းလာတာကြောင့်နှင်းအတူတွေနဲ့အစားထိုးခဲ့ရတဲ့အတွက်တချို့ပြိုင်ပွဲတွေမှာတော့အားကစားသမားတွေလည်းအခက်အခဲတွေတွေ့ခဲ့ကြပါတယ်။ဘေကျင်းဆောင်းရသည့် Olympic ပြိုင်ပွဲမှာတော့အားကစားအဖွဲ့နဲ့နိုင်ငံစုစုပေါင်း62နိုင်ငံဝင်ပြိုင်ခဲ့ပါတယ်ခင်ဗျာ။ရုရှားကယူကရိန်းကို February လနောက်ပိုင်းမှာကျူးကျော်တိုက်ခိုက်လိုက်တာကြောင့်ရုရှားကိုကမ္ဘာနိုင်ငံတွေကအရေးယူခဲ့သလိုအားကစားလောကအတွင်းမှာလည်းရုရှားကိုအရေးယူခဲ့ကြပါတယ်။ FIFA ကမ္ဘာဘောလုံးဖွဲ့ချုပ်နဲ့ UEFA ဥရောပဘောလုံးဖွဲ့ချုပ်တွေကရုရှားနိုင်ငံကိုပြင်းပြင်းထန်ထန်ပစ်တင်ရှုတ်ချလိုက်ပြီးတော့ရုရှားလက်ရွေးစင်အသင်းတွေနဲ့ကလပ်အသင်းတွေကိုလည်းပြိုင်ပွဲတွေအားလုံးကနေထုတ်ပယ်လိုက်ပါတယ်။အခုလိုအနောက်နိုင်ငံတွေဘက်ကအရေးယူပိတ်ဆို့လိုက်တာကြောင့် England Premier League ကရုရှားဘီလီယံနာတထေးကြီး Roman Abramovich ဟာလည်း Chelsea အသင်းကိုစွန့်လွှတ်ရတဲ့အထိဖြစ်လာခဲ့ပါတယ်။ဥရောပတစ်ပွဲကဘောလုံးပွဲတွေမှာလည်းစစ်ပွဲကိုဆန့်ကျင်ပြီးတော့ Ukraine နဲ့အတူရှိရဆိုတာကိုပြသခဲ့ကြသလို Formula 1 ကပြိုင်ပွဲနိုင်ငံတကာယူရိုအဖွဲ့ချုပ်နဲ့နိုင်ငံတကာဂျွန်မာအဖွဲ့ချုပ်တွေကလည်းရုရှားနဲ့ဘယ်လာရုစ်နိုင်ငံတွေမှာကျင်းပဖို့စီစဉ်ထားတဲ့ပြိုင်ပွဲတွေကိုဖျက်သိမ်းတဲ့အထိဖြစ်လာခဲ့ပါတယ်။ နောက်ဆုံးမှာတော့နိုင်ငံတကာအိုလံပစ်ကော်မတီIOCကရုရှားနဲ့ဘယ်လာရုစ်နိုင်ငံကအားကစားသမားတွေကိုပြိုင်ပွဲကနေထုတ်ပယ်ဖို့နိုင်ငံတကာအားကစားအဖွဲ့ချုပ်တွေကိုပြောကြားခဲ့ပါတယ်ခင်ဗျာ။ ဒီ2022ခုနှစ်မှာအကြီးမားဆုံးအားကစားပြိုင်ပွဲကတော့2024ခါတာကမ္ဘာဖလားဘောလုံးပြိုင်ပွဲဖြစ်ပါတယ်။ပြိုင်ပွဲအတွင်းမှာတော့အငင်းပွားစရာအခြေအနေတွေမထင်မှတ်တဲ့ရလဒ်တွေအများပြားထွက်ပေါ်ခဲ့ပါတယ်။ဒါပေမဲ့လည်းနောက်ဆုံးမှာတော့မက်ဆီရဲ့အာဂျင်တီးနားအသင်းကကမ္ဘာဖလားကိုဘူဆွဲသွားခဲ့ပါတယ်။ဘိုင်နမာတော့အာဂျင်တီးနားအသင်းနဲ့ပြင်သစ်တို့အချိန်မပြီးတဲ့အထိ၃ဂိုးစီတည်ရဖြစ ာပထမဆုံးအကြိမ်ပြန်ရတာဖြစ်ပြီးတော့ကမ္ဘာကျော်ဘောလုံးသမားမက်ဆီအတွက်လည်းသူ့ရဲ့နောက်ဆုံးကမ္ဘာဖလားပြိုင်ပွဲမှာကမ္ဘာဖလားကိုကင်မြောက်ခွင့်ရသွားခဲ့ပါတယ်။ကမ္ဘာတော်ကဘောလုံးဝေဖန်သူတွေကြွမ်းကျင်သူတွေအတော်များများကတော့ဒီကာတာကမ္ဘာဖလားဖိုင်နယ်ဟာသမိုင်းတစ်ချောင်းမှာအကောင်းဆုံးကမ္ဘာဖလားဖိုင်နယ်ပွဲဖြစ်တယ်လို့ပြောနေကြပါတယ်။
ဒီကမ္ဘာဖလားတော်တော်များများပါဗျ။အကောင်းဆုံးကမ္ဘာဖလားဘောလုံးပွဲလို့ပြောကြတယ်။အဲသူတချို့ကတော့ဗျာဟိုဒီဘောလုံးပွဲကြီးရဇညိုရရတို့ဘာလို့ညာလို့ရှောက်ပြောကြတယ်ရှိတယ်။ဒါပေမဲ့ဟိုတကယ်လည်းပြောရရင်တော့ဒီအင်ပလေးမှာတော့တကယ်ကိုကောင်းတဲ့ကမ္ဘာဖလားဘောလုံးပွဲလို့ကျွန်တော်ကမြင်တယ်။ဟိုပွဲစပြီးတော့ကျွန်တော်ကြုံတဲ့အထိတူးစီတို့အာဂျင်တီးနားဖြစ်သွားပြီပဲလေ။ကျွန်တော်တို့အားလုံးကမက်ဆီဖလားရဖို့ကိုကျွန်တော်တို့အားလုံးစိုက်နေတဲ့အတွက်ကြောင့်လားဒါမှမဟုတ်တင်းစလုံးရဲ့ဒီ movement တွေပေးပတ်စံတွေကအရန်ကောင်းနေလို့လားတော့မသိဘူးပြကြည့်ရတာကလေဘယ်တော့မှမယူဘူးအဲ့ဒါကြောင့်လို့ကျွန်တော်ကတော့ဒီကမ္ဘာဖလားကကျွန်တော်ကြည့်ဘူးတည်းမြကမ္ဘာဖလားပွဲတွေထဲမှာစိတ်လှရှားစရာအကောင်းဆုံး goal တွေအမြန်ဆိုင်ဆုံးကမ္ဘာဖလားလို့ဆိုနိုင်ပါတယ
်အာဂျင်တီးနားတဲ့ကုလို့ပိုဆွဲသွားတာကြောင့်အာဂျင်တီးနားနိုင်ငံတဝက်မှာတော့ပြည်သူတွေတန်းနဲ့ချီပြီးတော့အကြီးကျယ်အောင်ပွဲခံခဲ့ကြပြီးတော့ပရိသတ်တွေများလုံးလာကြောင်းနောက်ဆုံးမှာတော့အာဂျင်တီးနာအသင်းလှည့်လည်အောင်ပွဲခံတဲ့အဆီဇင်ကိုရက်ပြီးတော့အသင်းသားတွေကိုလည်းရဟတ်ရင်နဲ့ခေါ်ထုတ်ရတဲ့အထိဖြစ်ခဲ့သလိုတချို့နေရာတွေမှာတော့ပရိသတ်တွေနဲ့ရဲတွေအထိကယုံနေပါဖြစ်ခဲ့ပါတယ်ခင်ဗျာဒီနေ့မှာကမ္ဘာဖလားအပြင်ယူရို2020အမျိုးသမီးဥရောပဖလားဘောလုံးပွဲကိုလည်းကျင်းပခဲ့ပြီးတော့အင်္ဂလန်မျိုးသမီးအသင်းကဘိုးဆွဲသွားခဲ့ပါတယ်ဖိုင်နယ်ကိုအင်္ဂလန်နဲ့ဂျာမနီတို့ဘိုးလူကြတာမှာအင်္ဂလန်ကဂျာမနီကို2-0နဲ့နိုင်ပြီးတော့ချန်ပီယံဖြစ်သွားတာပါအင်္ဂလန်မျိုးသမီးအသင်းအတွက်တော့ဒါကဥရောပဖလားကိုပထမဆုံးအကြိမ်ရတာဖြစ်သလိုနိုင်ငံကပြိုင်ပွဲတွေမှာလည်းပထမဆုံးအကြိမ်ချန်ပီယံဖြစ်သွားခဲ့တာပါအခုလိုအင်္ဂလန်မျိုးသမီးအသင်းချန်ပီယံဖြစ်သွားတာကြောင့်ဒါဟာအင်္ဂလန်အတွက်တော့နိုင်ငံကပြိုင်ပွဲတွေမှာ56နှစ်အကြာမှာပထမဆုံးအကြိမ်ချန်ဘူဆွဲရဖြစ်ပြီးတော့အင်္ဂလန်ဘောလုံးပရိသတ်တွေလည်းအကြီးအကျယ်ကိုအောင်ပွဲခံခဲ့ကြပါတယ်ခင်ဗျာဘောလုံးပွဲတွေဘက်ကိုထပ်ပြီးတော့ဆက်ရရင်တော့အင်္ဂလန်ပရီးမီယာလိဂ်မှာမန်ချက်စတာစီးတီးအသင်းကအမဘေးချန်ပီယံဖြစ်သွားပြီးတော့ဒါဂေါ်ဒီယိုလာအတွက်တော့9နှစ်ဆွဲမှာပရီးမီယာလိဂ်ဖလားကို၄ချိန်မြောက်ရတာဖြစ်ပါတယ်။အင်လီစီးရီးအေမှာတော့ AC မီလန်အသင်းချန်ပီယံဖြစ်သွားတာကြောင့်17နှစ်အတွင်းမှာဒီအမဘေးချန်ပီယံဆုကိုပထမဆုံးအကြိမ်ပြန်ပြီးတော့ရရှိသွားပါတယ်။စပိန်နိုင်ငံဘက်မှာတော့ Real Madrid အသင်းချန်ပီယံဖြစ်သွားတာကြောင့် Real နိဗျ Ancelotti ဟာလည်းဥရောပအမဘေးပြိုင်ပွဲ9ခုကိုပထမဆုံးအကြိမ်ဟုတ်ဆွဲမှုတဲ့နီးပြဖြစ်လာခဲ့ပါတယ်။ဒါပြင်ဥရောပချန်ပီယံစ်လိမှာရီယယ်မက်ဒရစ်အသင်းကလီဗာပူးကိုအနိုင်ရပြီးတော့14ချိန်မြောက်ဘူဆွဲသွားခဲ့ပါတယ်။ဒါကြောင့်နီးပြအန်ချယ်လော့တီဟာလည်းနီးပြဖြစ်တဲ့ချန်ပီယံစ်လိဖလားကို4ချိန်ဘူဆွဲပြီးတော့အများဆုံးရတဲ့သူဖြစ်တဲ့3ချိန်တင်နိုင်လိုက်ပါတယ်။ပရီးမီယာလိဂ်ဘက်ကနောက်ထပ်သတင်းတစ်ခုကတော့ Sports အသစ်မှာကစားနေတဲ့တောင်ကိုရီးယားတိုက်စစ်မှုဆောင်ယွန်မင်းဟာအခုနှစ်အတွက်အာရှရဲ့တစ်နှစ်တာအကောင်းဆုံးဘောလုံးသမားဆုကိုရသွားခဲ့ပါတယ်။ဆောင်တော့တော့ဒါဟာ9ချိန်မြောက်ရရှိတာလည်းဖြစ်ပါတယ
် Ninja is something that I always dream for but you know if you
ဒါကကျွန်တော်အမြဲတမ်းအိမ်မက်မက်ခဲ့ရတဲ့အရာတစ်ခုပါကျွန်တော်အနေနဲ့မယုံနိုင်လောက်အောင်ပါပဲဘာဖြစ်လို့လဲဆိုတော့ဒါကကျွန်တော်အိမ်မက်တစ်ခုအဖြစ်နဲ့အမြဲရှိနေခဲ့တာပါဒီစုကကျွန်တော်အတွက်တော့အရန်ကိုအဓိပ္ပာယ်ရှိပါတယ်ပြီးတော့ဒါကကျွန်တော်နိုင်ငံအတွက်ရောကျွန်တော်မိသားစုအတွက်ရောတကယ်ကိုဂုဏ်ယူစရာပါ
ဆောင်းကပြီးခဲ့တဲ့ပရီးမီယာလိဘောလုံးရာသီမှာ23ဂိုးသွင်းပြီးတော့လီဗာပူးတိုက်စစ်မှုမိုဟာမက်ဆာလာနဲ့အတူပူးတွဲဂိုးအများဆုံးသွင်းတဲ့ရွှေဖနက်စုကိုလည်းရခဲ့ပြီးတော့ဒါပရီးမီယာလိတမိုင်းမှာအာရှသားတွေကပထမဆုံးရွှေဖနက်စုရတာလည်းဖြစ်ပါတယ်ခင်ဗျာယူရိနိုင်ငံအဘူဒါဘီမှာပြုလုပ်ခဲ့တဲ့ကမ္ဘာကလပ်ချန်ပီယံများဖလားဘောလုံးပွဲမှာတော့ Chelsea အသင်းကတောင်အမေရိကချန်ပီယံ Palmeiras အသင်းကိုအချိန်ပိုမှာ2ဂိုးတကိုးနဲ့နိုင်ပြီးကမ္ဘာကလပ်ချန်ပီယံဖြစ်သွားပါတယ်။ပြင်သစ်ဘောလုံးမဂ္ဂဇင်းကချီးမြှင့်တဲ့တနစ်တာအကောင်းဆုံးဘောလုံးသမားဆုရွှေဘောလုံးဆုကိုတော့ပြင်သစ်နဲ့ Real Madrid တိုက်စစ်မှု Karim Benzema ကရသွားခဲ့ပါတယ်။ဒါဟာ Benzema အတွက်တော့ Ballon d'Or ဆုကိုပထမဆုံးအကြိမ်ရတာဖြစ်ပါတယ်။အလုံးမီတွေဘက်မှာတော့ Spain နဲ့ Barcelona တိုက်စစ်မှု Alexia Putellas ကရသွားခဲ့ပြီးဒါဟာ Putellas အတွက်တော့ Ballon d'Or ဆုကိုနှစ်နှစ်သက်တိုက်ရရှိခဲ့တာဖြစ်ပါတယ်။အောင်မြင်မှုတွေတမိုင်းမှတ်တိုင်တွေရှိခဲ့တယ်လို့ပဲတစ်ဖက်မှာလည်းအခုနဲ့တွဲဆုံးရှုံးမှုတွေဖြစ်ပွဲစရာအဖြစ်အပျက်တွေလည်းရှိခဲ့ရပါတယ်။ Indonesia နိုင်ငံမှာ October 1ရက်နေ့ကကျင်းပခဲ့တဲ့ MLB ဘောလုံးပွဲမှာပရိသတ်တွေရုံးရင်းဆန်ခတ်ဖြစ်ရကနေ220ကျော်တည်ဆုံးပြီး190ကျော်ဒဏ်ရာရခဲ့တာကြောင့်ကမ္ဘာအားကစားတမိုင်းမှာအဆိုးဝါးဆုံးအဖြစ်အပျက်တွေကတစ်ခုဖြစ်ခဲ့ပါတယ်။ရှေ့ဂျာဘာပီနယ်ကအရီမာအသင်းနဲ့တိုင်ဘက်ပါစာဘေးရဆူရဘာအသင်းတို့ကစားကြတာမှာအရီမာအသင်းက3ဂိုး2ဂိုးနဲ့ရှုံးရကနေပွဲအပြီးမှာအိရှင်ပြိသက်တွေကကွင်းထဲကိုဝင်ပြီးတော့သူတို့ရဲ့အသင်းသားတွေကိုပြဿနာရှာကနေပြိသက်တွေနဲ့ရဲတပ်ဖွဲ့တွေထိတိုက်တွေ့ခဲ့ကြတာပါရဲတပ်ဖွဲ့ကမြေယူပုံ3မီနိုင်နင်းခဲ့တာကနေပြိသက်တွေတော်များများလူအုပ်နဲ့တနင်းခံရတာတွေအသက်ရှူကျက်တာတွေကြောင့်တည်ဆုံခဲ့ကြတာပါဒီဘဥက္ကရာဂျီယန်နီအဖန်တီနိုကတော့ဒါကကမ္ဘာဘောလုံးလောကတစ်ခုလုံးအတွက်ဝန်းနေစရာနေ့တစ်နေ့ဖြစ်တယ်လို့ပြောပါတယ
် The football world is in a state of shock following the tragic incidents that happened
Indonesia ကအရီမာနဲ့ဆူရာဘာယာအသင်းတို့ပွဲအပြီးမှာဖြစ်ခဲ့တဲ့ကြေကွဲဝန်းနေစရာဖြစ်ဆိုးကြောင်းဘောလုံးလောကကြီးတစ်ခုလုံးတုန်လှုပ်ခြောက်ခြားခဲ့ရပါတယ်ဒါဟာဘောလုံးလောကကြီးတစ်ခုလုံးအတွက်ဝမ်းနည်းစရာကောင်းတဲ့အမောင်ဖုံးတဲ့နေ့တစ်နေ့ဖြစ်ပါတယ်ဒီအဖြစ်အပျက်အတွင်းသေဆုံးခဲ့သူတွေရဲ့မိသားစုဆွေမျိုးမိတ်ဆွေတငယ်ချင်းတွေအတွက်အထူးပဲဝမ်းနည်းကြေကွဲရပါတယ်အခုလောက်ခက်ခဲတဲ့အချိန်မှာကမ္ဘာဘောလုံးအဖွဲ့ချုပ်နဲ့ကမ္ဘာဘောလုံးအတိုင်းအဝိုင်းတစ်ခုလုံးကလည်းဒီဖြစ်ရအတွင်းမှာထိခိုက်ခဲ့ရသူတွေအင်ဒိုနီးရှားပြည်သူတွေအပါအဝင်အားလုံးနဲ့ထပ်တူရှိနေပြီးတော့ဆူတောင်းပေးနေပါတယ်
ဒီဖြစ်တဲ့အတွင်းမှာလုံခြုံရေးတွေဘက်ကမြေယူပုံအလွန်ကျွံတုံးတာကြောင့်အခုလိုလူတရာကျော်တည်ဆုံးခဲ့တာဖြစ်တယ်လို့စုံစမ်းစစ်ဆေးသူတွေကပြောပါတယ်။ Tennis ဂျိုင်းပွဲတွေဘက်မှာတော့ Nadal ဟာ Australia Open ကိုအနိုင်ရပြီးတဲ့နောက်ပြင်သစ် Open ကိုပါထပ်ပြီးတော့ပိုဆွဲသွားတဲ့အတွက်သူဟာပြင်သစ် Open ကို14ချိန်မြောက်ပိုဆွဲပြီး Grand Slam Championship ကို22ချိန်နဲ့အများဆုံးဆန်ချိန်ပြန်လိုက်ပါတယ်။နဒါကနှစ်တစ်နှစ်ရဲ့ပထမဆုံး Grand Slam တစ်ခုကိုဘိုးဆွဲပြီးတဲ့နောက်ဗြိတိန်မှာကျင်းပတဲ့ Wimbledon ပြိုင်ပွဲမှာတော့ Novak Djokovic က Australia က Nick Kyrgios ကိုအနိုင်ရပြီးတော့ Grand Slam ကို22ချိန်မြောက်ရသွားခဲ့ပါတယ်။ Djokovic ဟာ Wimbledon ကိုအနိုင်ရခဲ့ပေမဲ့လည်း American Open ကိုတော့ကာကွယ်ဆေးမထိုးထားတာကြောင့်ဝင်ပြိုင်ခွင့်မရပဲဒီ American Open ကိုတော့ Spain က19နှစ်သားအရွယ်တက်သစ်ဆလူငယ်ကစားသမား Carlos Alcaraz ကအနိုင်ရသွားခဲ့ပါတယ်။ဒီလိုမျိုးပဲမှာတော့ Australia Open ကို Australia နိုင်ငံကကမ္ဘာအဆင့်တဲ့ Ashley Barty ကဘိုးဆွဲပြီးတော့ပြင်သစ် Open နဲ့ American Open ကိုတော့ Poland နိုင်ငံကကမ္ဘာအဆင့်တဲ့ Iga Swiatek ကဘိုးဆွဲခဲ့ပါတယ်။ Wimbledon မှာတော့ Kazakhstan နိုင်ငံက Alina Rybakina ကအနိုင်ရပြီး Grand Slam Champion ဆုကိုပထမဆုံးအကြိမ်ရခဲ့ပါတယ်။ဒါပေမဲ့ Australian Open Champion Ashley Barty ကတော့ဒီ Australia Open ကိုအနိုင်ရပြီးကမ္ဘာအဆင့်တဲ့ဖြစ်နေချိန်မှာပဲတင်နစ်ကစားတာကနေအားယူပြီးလို့ချိန်ညာလိုက်တဲ့အတွက်အားလုံးအံ့အားသင့်ခဲ့ကြပါတယ်။ဇန်ကျင်သစ်တွေနဲ့ချန်ပီယံသစ်တွေထွက်ပေါ်လာခဲ့တယ်လို့ပဲတစ်ဖက်မှာလည်းတင်နစ်လောကမှာအအောင်မြင်ဆုံးကစားသမားတွေဖြစ်တဲ့ Serena Williams နဲ့ Roger Federer တို့တင်နစ်ကစားတာကနေအားယူသွားခဲ့တာကအားသာလောကအတွက်ကြီးမားတဲ့ဆုံးရှုံးမှုလို့ဆိုရမှာဖြစ်ပါတယ်။ Serena Williams ကညိုမျိုးမှာချင်းပါတဲ့ American Open ကိုနောက်ဆုံးအချိန်ဝင်ကစားတာမှာတတိယဆက်မှာရှုံးပြီးတော့တင်နစ်ကစားတာကနေအားယူခဲ့ပါတယ်။
I am 41 years old. I've played more than 1,500 matches over 24 years. Tennis has treated me more generously than I ever would have dreamt.
မြူလာမှာတော့ Grand Slam Championship ကိုအကြိမ်20ရခဲ့တဲ့ Roger Federer ကလေးဝဖလားပြိုင်ပွဲမှာဥရောပအသင်းကနေဝင်ပြိုင်ခဲ့ပြီးတော့ Tennis ကစားသမားဘဝကနေအနားယူသွားခဲ့ပါတယ်။သူ့ရဲ့နောက်ဆုံးပွဲမှာအဓိကပြိုင်ပွဲလည်းဖြစ်တငယ်ချင်းနဲ့ဖြစ်တဲ့နှစ်ဒေါင်းနဲ့အတူနှစ်ယောက်တွဲရိုက်ခဲ့တာပါ။ ဖွဲ့ပြီးမှပြိသက်တွေကိုနောက်ဆုံးနှုတ်ဆက်စကားပြောချိန်မှာတော့ဖဲရော့ခူတိုင်းမျက်ရည်မစင်နိုင်ဖြစ်ခဲ့သလိုနဒါရောကွင်းတွေမှာကြည်နေတဲ့သူတွေရောရုပ်တံကကြည်နေတဲ့သူတွေပါဖဲရော့အနားယူသွားတဲ့အတွက်ဝမ်းနည်းစိတ်မကောင်းတွေဖြစ်ခဲ့ကြပါတယ်ခင်ဗျာ။အော်ဒီတိုင်ပွဲတွေဘက်မှာတော့အမေရိကန်ကနာမည်ကြီးတိုင်ဂါဝုဒ်စ်ဟာဒမတ်စစ်တိုင်ပွဲကိုဝင်ပြိုင်ခဲ့ပြီးတော့ဒါဟာတိုင်ဂါဝုဒ်စ်အတွက်တော့2021ခုနှစ်ကရင်တိုက်မှုဖြစ်ပြီး14လအကြာမှာပထမဆုံးအကြိမ်မေဂျာပြိုင်ပွဲကိုပြန်ကစားနိုင်ခဲ့တာဖြစ်ပါတယ်
။ It's been a tough road and you know one that
အခုလိုပြန်ကစားနိုင်မှုရှောက်ခဲ့ရတဲ့လမ်းကတကယ်ကိုခက်ခဲကြမ်းတမ်းခဲ့ပါတယ်။အခုလိုကစားနိုင်မှုအခွင့်အရေးရတဲ့အတွက်လည်းကျွန်တော်အနေနဲ့ကျေးဇူးတင်ပါတယ်။ဒီအချိန်မျိုးမဟုတ်ပဲတခြားဟာတွေလည်းဖြစ်သွားနိုင်ပါတယ်။ဒါပေမဲ့14လအကြာမှာတော့ကျွန်တော်အနေနဲ့ကောက်တီးပြန်ရိုက်ပြီးတော့မာစတာပြိုင်ပွဲမှာလည်းဝင်ကစားနိုင်လိုက်ပါပြီ။
ဒီနေ့အတွင်းမေဂျာဖလားကောက်တီးပြိုင်ပွဲ၄ခုမှာတော့ချန်ပီယံ၄ယောက်ထွက်ပေါ်လာခဲ့ပြီးတော့ The Masters ပြိုင်ပွဲမှာတော့ American က Scotty Scheffler ကပိုဆွဲခဲ့ပြီးတော့ PGA Championship ဖလားကိုတော့ American က Justin Thomas ကအနိုင်ရပါတယ်။ American Open ပြိုင်ပွဲမှာတော့ England က Matt Fitzpatrick ကအနိုင်ရသွားခဲ့ပြီးတော့ကမ္ဘာကျော် St Andrew ကွင်းမှာကစားခဲ့တဲ့ British Open ကောက်တီးပြိုင်ပွဲမှာတော့ Australia နိုင်ငံသား Cameron Smith ကအနိုင်ရပြီးချန်ပီယံဖြစ်သွားပါတယ်။ဒီနေ့ကောက်တီးပြိုင်ပွဲမှာထူးခြားတာတစ်ခုကတော့ Sorry နိုင်ငံကအများပိုင်ယင်းနှမြုံနှံမှုရမုံငွေအဖွဲ့ကငွေကြေးကမခရလုတ်တဲ့ LIB Golf Tour ပြိုင်ပွဲဖြစ်ပြီးတော့စုကြေးငွေ American Dollar 255သန်းလောက်သုံးပြီးကမ္ဘာကျော်ကောက်တီးသမားတွေအတော်များများကို LIB Tour ပြိုင်ပွဲတွေမှာကစားဖို့ခေါ်ခဲ့တာကြောင့် PGA Tour ပြိုင်ပွဲနဲ့ထိတ်တိုက်တွေ့ပြီးတော့ကောက်တီးလောကမှာလှုပ်လှုပ်ခတ်ခတ်တွေဖြစ်သွားခဲ့ပါတယ်ခင်ဗျာအမေရိကန်နိုင်ငံဘက်မှာတော့ Super Bowl လို့ခေါ်တဲ့ American အမျိုးသားဘောလုံးပွဲ Final မှာ LA Rams အသင်းကအနိုင်ရပြီးတော့ Champion ဖြစ်သွားပါတယ်။ Super Bowl Final ကို American အနောက်ချမ်းက LA မြို့မှာကစားခဲ့ကြတာမှာမြို့ကန် LA Rams အသင်းက Cincinnati Bengals အသင်းကို 23-20 နဲ့အနိုင်ရပြီးတော့ Super Bowl Champion ဖြစ်သွားတယ်ဆိုတာတင်ပြရင်းနဲ့ပဲဒီနေ့အတွက်အားကစားအနှစ်ချုပ်အစီအစဉ်ကိုဒီမှာပဲဆုံးသတ်လိုက်ပါတယ်
ကိုရနိုင်စီစဉ်တင်ဆက်တဲ့အာကစားကဏ္ဍနေချုပ်အစီအစဉ်ကိုနားဆင်ကြကြရတာပါခင်ဗျာ။ဗုဒ္ဓနေ့အတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲခင်ဗျာ။ VOA American တန်ခါနေဗုဒ္ဓနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။အခုဆက်ပြီးတော့နောက်ဆုံးရရှိထားတဲ့သတင်းအကြေချုပ်ကိုဥတ္တမောင်တန်ခါတင်ပြပေးပါအောင်ခင်ဗျာ
။ရုရှားကဗုဒ္ဓနေ့ကတိုက်ခိုက်ခဲ့ရမှာယူကရိန်းတောင်ပိုင်းခေါဆာမြို့ကအရက်ပဲပြစ်မှတ်တွေပါဝင်ခဲ့တယ်လို့ယူကရိန်းစစ်တပ်ကပြောလိုက်ပါတယ်။ရုရှားကတော့အရက်ပဲပြစ်မှတ်တွေကိုတိုက်ခိုက်တယ်ဆိုတော့ကိုညှဉ်းဆိုလိုက်ပါတယ်။ဘက်ဘုတ်မြို့ဝန်ကျင်နဲ့ယူကရိန်းရှေ့ပိုင်းဒုံမဒေသကအခြားနေရာတွေမှာဒီနေ့တိုက်ပွဲတွေဖြစ်ခဲ့တယ်လို့ယူကရိန်းစစ်တပ်ကပြောပါတယ်။အင်ကာနီကတော့အနောက်အစုနိုင်ငံတွေကရုရှားရေနံသတ်မှတ်ဈေးပေါ်သဘောတူထားကြတဲ့အတိုင်းပြည်တွေနဲ့အဲ့ဒီသဘောတူညီချက်ကိုလက်ခံကြတဲ့ရောင်းသူဝယ်သူတွေကိုရုရှားကရေနံမပုတ်ဘူးလို့ရုရှားသမ္မတဗလာဒီမာပူတင်ကကြေညာလိုက်ပါတယ်။အမေရိကန်ပြည်ထောင်စုမှာနယူးယောက်ပြည်နယ်ထဲကတစ်မျိုးလုံးလည်ပတ်မှုရပ်သွားရတော့အောင်နေမုံတိုင်းတန်ခံထားရတဲ့ဘဖလိုမြို့မှာရှင်းလင်းရေးတွေစပြီးလုပ်နေပါပြီ။ရှင်းရမယ့်နင်းတို့ကြီးနဲ့နေရာကကြီးမားချက်ပြန်းတဲ့အတွက်ရှင်းလင်းရေးလုပ်နေချိန်မှာပြည်내ရဲတပ်ဖွဲ့နဲ့တပ်ထင်းတွေကစောင့်ကြနေရပါတယ်။ကာမမောင်းရလို့ပြည်내တာဝန်ရှိသူတွေတားမြစ်ထားပေမဲ့တချို့ကမလိုက်နာတဲ့အတွက်ဘဖလိုမြို့အဝင်လမ်းတွေနဲ့အဓိကလမ်းစုံလမ်းမကြီးတွေမှာရဲတွေကိုဖျက်ချထားတယ်လို့သတိပေးထားပါတယ်။တချို့ရက်ကွက်တွေကလမ်းတွေနဲ့အဓိကအဝေးပြေးလမ်းမကြီးတွေကတော့ပြန်ပွင့်နေပါပြီ။အသက်65နှစ်ရှိပြီဖြစ်တဲ့ရခင်ပုတ်ယဟမင်းကြီးဗန်နက်ဒစ်ကအတော်ကြီးမကြမ်းမမာဖြစ်နေပြီးသူ့အတွက်ဆုတောင်းပေးနေပါတယ်လို့ခရစ်ယာကက်သလစ်ဘာသာဝင်ရဲ့လက်ရှိပုတ်ယဟမင်းကြီးဖရန်စစ်ကဗုဒ္ဓနေ့ကပြောကြားလိုက်ပါတယ်။ပုတ်ယဟမင်းကြီးဗန်နက်ဒစ်ကရာစုပေါင်း600စုအတွင်းမှာပထမဦးဆုံးအငိမ့်စားယူခဲ့တဲ့ပုတ်ယဟမင်းကြီးဖြစ်ပြီး2013မှာအနားယူခဲ့တာပါ။မြောက်ကိုရီးယားကောင်းဆောင်ကင်ဂျုံအင်းက2023ခုနှစ်မြောက်ကိုရီးယားစစ်တပ်ရဲ့ရီမန်းချက်အသစ်တွေကိုလက်ရှိကျင်းပနေတဲ့အာရယအလို့သမားပါတီအစည်းအဝေးမှာချပြပြောဆိုသွားခဲ့ပါတယ
်။နောက်ဆုံးရရှိထားတဲ့သတင်းအကျဉ်းချုပ်ကိုဥတ္တမောင်တန်းကတင်ပြပေးခဲ့တာပါခင်ဗျာ။ဗုဒ္ဓနေ့ညအတွက်အစီအစဉ်ထုတ်လွှင့်မှုတွေမကြခင်ပြေဆုံးတော့မှာပါ။ဒီကနေ့ညအတွက်အစီအစဉ်ထုတ်လွှင့်ရမှုကတော့အလိမ်မာဖြစ်ပါတယ်။ဆက်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Cedric Franklin နဲ့ PJ Elliot တို့ဖြစ်ကြပါတယ်။ကျွန်တော်ကတော့ဇဝင်လိုက်ပါခင်ဗျာ။ VOA American အတန်းရဲ့ဗုဒ္ဓနေ့ညပိုင်းအစီအစဉ်တွေကိုနားဆင်ကြကြရတာပါ။VOA ကိုကြည့်ရှုနားဆင်အားပေးကြတဲ့အတွက်လည်းအထူးပဲကျေးဇူးတင်ရှိပါတယ်။သောရရှိမြန်နဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုစိတ်နှစ်ပြခင်ကွာပြီးကိုစိတ်နှစ်ပြကြမှာရှင်လန်းပြီးတော့လူဝင်ဆန္ဒတွေအများဆုံးပြေဝနိုင်ကြပါစေခင်ဗျာ။
This program has come to you from the Voice of America, Washington.